Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ View American ဆန်ကနေ2022ဇွန်လ20ရက်နေ့တင်းလာနေညပိုင်း View မြန်မာပိုင်းစီစဉ်လေးကိုမိတ်ခင်ပြောင်းဆွေးမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:20အထိစတင်ထုတ်လွှင့်ပေးနေပါပြီ။ဒီညပိုင်းမြန်မာဘာသာစီစဉ်လေးကိုလိုင်းလုံးမီတာ19 kHz 15953ည9.25 kHz 17.83ည9.32 kHz 9335တို့ကနေတိုက်ရိုက်နားဆင်နိုင်ပါပြီရှင်။ဒီနေ့ညအတွက်စီစဉ်မှုကတော့ကျွန်မအီတန်စမှာ
အရင်ခတဲ့ကိညာပါစေကျွန်တော်တမောင်သမ်းပါဒီမနက်ကပါဝင်ကမ္ဘာနိုင်ငံ၅နိုင်ငံကဥမဲ့အိမ်မဲ့ဒုက္ခသည်တွေရဲ့ရည်တွက်ဟာကမ္ဘာတဝန်းဒုက္ခသည်စုစုပေါင်းရဲ့80ရာခိုင်နှုန်းနီးပါးရှိနေပါတယ်အာဏာသိမ်းပြီးကတည်းကဒုက္ခကြုံတွေ့နေကြတဲ့လူပေါင်း3သိန်းဝန်းကျင်ကိုကူညီနိုင်ခဲ့ပေမဲ့အခက်အခဲတွေကိုကြီးကြီးမားမားရင်ဆိုင်နေရဆဲဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမြန်မာနိုင်ငံရုံးကကြေညာလိုက်ပါတယ်ကမ္ဘာပေါ်ကအကြီးအမားဆုံးစွမ်းအင်ကုမ္ပဏီကြီးဖြစ်တဲ့ Hotel Total Yena Company အနေနဲ့မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီကိုငွေကြေးတွေဆက်လက်မပေးနိုင်အောင်တားပစ်ပေးဖို့ပြင်သစ်အစိုးရကိုဝိုင်းဝန်းတောင်းဆိုလိုက်ကြပါတယ်။အဒီလိုသတင်းတွေပါဝင်နောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုက်နဲ့တင်ပြကြပါပါ
။ဟုတ်ကဲ့ပါရှင်။တင်လာညတွေထိတဲရနိုင်ငံတကာနဲ့မြန်မာသတင်းတွေအတူဒီနေ့မှနားဆင်ရမယ့်နောက်ဆုံးရသတင်းပေးပို့ချက်ထင်ပါတော့။
ကျေးဇူးတော်ရှိမှာလဲတွားပြီးတော့မှအင်းမြန်းသွားပဲပေါ့နော်စိုင်းဘုတ်တွေကဘုံကဝိုင်းထောင်ပြီးတော့မှစံနှုတ်ထုတ်ပေါ်တာပေါ့နော
်ဒုက္ခသည်စခန်းမှာပဲ20လောက်နေလာရတဲ့အကြောင်းဒုက္ခသည်တယောက်ကပြောပြသွားခဲ့တာပါပြည်စုံကနားဆင်ကြပါမယ်မြန်မာဒုက္ခသည်ရေအတွက်ဒီထက်တောင်များလာနိုင်နေဆိုပြီးတော့ဒီနေ့မှကြာရောက်တဲ့ကမ္ဘာဒုက္ခသည်များနေ့မှကုလသမဂ္ဂကပြောပါတယ်ထိုင်းရောက်မြန်မာနိုင်ငံသားတွေအချုပ်ထဲကအခက်ခဲစကိုင်းတိုင်းကကြေးရွာမီးရှို့ခံရတာဒီလိုနောက်ဆော့ရသတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေမှာတော့သတင်းတောက်မှတ်စုကြီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှနဲ့တတ်တက်အောင်သတင်းလွှာစတဲ့စီစဉ်တွေကိုနားဆင်ကြမှာဖြစ်ပါတယ်အခုရေဆုံးတော့တင်းလာနေညထိတဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥတီမောင်သားနဲ့ကိုစောဝင်းလိုင်တို့ကကြီးညာပေးပါမယ်ရှင်
ပြီးခဲ့တဲ့2021ခုနှစ်အတွင်းမြန်မာနိုင်ငံပါဝင်ကမ္ဘာနိုင်ငံ၅နိုင်ငံကအကြက်တဲတွေကြောင့်ဖြစ်ပေါ်လာခဲ့တဲ့ဥမဲ့အိမ်မဲ့ဒုက္ခသည်တွေရဲ့အရေးအတွက်ဟာကမ္ဘာတဝန်းဒုက္ခသည်များရဲ့စုစုပေါင်းရဲ့80ရာခိုင်နှုန်းနီးနီးရှိတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့အစည်းအဝေးခန်းစာမှာဖော်ပြပါတယ်ဒုက္ခသည်အများဆုံးနိုင်ငံစီးရင်မှာဆီးရီးယား၊ဗင်နီဇွဲလား၊အာဖဂန်နစ္စတန်၊တောင်ဆူဒါနဲ့မြန်မာနိုင်ငံတို့ပါဝင်ကြပါတယ်ဒီနေ့ဂျော်လာ20ရက်နေ့ကိုကမ္ဘာဒုက္ခသည်များနေ့ဖြစ်ကုလသမဂ္ဂကသတ်မှတ်ထားခဲ့တာ22နှစ်ရှိပြီဖြစ်ပါတယ်ဒီနေ့ကမ္ဘာဟာဒုတိယကမ္ဘာစစ်ပြီးလူတွေအများဆုံးအိုးမဲ့အိမ်မဲ့စွန့်ခွာနေကြတဲ့အကြီးအမားဆုံးအကျတ်တဲကိုရင်ဆိုင်နေရတယ်လို့ကုလသမဂ္ဂအရာရှိတွေကပြောပါတယ်ဒါကြောင့်လည်းဘေးကင်းလုံခြုံအောင်ကိုရှာဖွေခွင့်ဆိုတဲ့ခေါင်းစဉ်နဲ့ဒီနေ့ကမ္ဘာဒုက္ခသည်များနေ့ကိုကျင်းပပါတယ်2021ခုနှစ်နှစ်ကုန်အထိကမ္ဘာတဝန်းမှာအိုးအိမ်စွန့်ခွာထွက်ပြေးခဲ့ကြသူဒုက္ခသည်83,000ရှိပြီးကုလသမဂ္ဂရဲ့ပြီးခဲ့တဲ့တနေ့ကတည်းကစာရင်ရှစ်ရာခိုင်နှုန်းတိုးလာတာဖြစ်ပါတယ်။ယူကရိန်းကိုရုရှားကကျူးကျော်တိုက်ခိုက်မှုတွေအပြီးဒုက္ခသည်တွေထပ်တိုးလာခဲ့တဲ့အတွက်အခုကမ္ဘာတစ်ဝှမ်းမှာဒုက္ခသည်တန်းတရာအထိရှိသွားပြီလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကပြောပါတယ်။နိုင်ငံတကာအသိုက်အဝန်းအနေနဲ့ပဋိပက္ခတွေအဆုံးသတ်ရေးအတွက်ရေရှည်တည်နှက်တဲ့အဖြစ်မရှာနိုင်ခဲ့ဘူးဆိုရင်လူသားတွေအတွက်စိတ်မကောင်းစရာဖြစ်ဆိုးတွေဆက်ကြုံနေရမှာဖြစ်ကြောင်းလည်းဖိလစ်ပိနိုဂရန်ဒီကပြောကြားလိုက်ပါတယ်။
မြန်မာနိုင်ငံမှာ2021ဖေဖော်ဝါရီလအာဏာသိမ်းပြီးကတည်းကမြန်မာနိုင်ငံကပြည်သူတွေကြုံတွေ့နေရတဲ့အကျတ်တဲတွေကိုညင်နိုင်ရေးမှာကြီးကြီးမားမားရင်ဆိုင်နေရဆဲဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးယုံ UNHCR ရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ကဒီကနေ့ဇွန်လ20ရက်နေ့မှာကြာရောက်တဲ့ကမ္ဘာဒုက္ခသည်နေ့မှာပြောကြားလိုက်ပါတယ်။အာဏာသိမ်းပြီးနောက်အကျတ်တဲနဲ့ကြုံတွေ့နေရသူ3သိန်းဝန်းကျင်ကိုတော့ကူညီနိုင်ခဲ့တယ်လို့ကမ္ဘာဒုက္ခသည်နေ့အထိမ်းအမှတ်အဖြစ်မြန်မာနိုင်ငံနဲ့ပတ်သက်တဲ့သူ့အမြင်ကို UNHCR ရဲ့အင်တာနက်ဆာမျက်နှာမှာMiss Han Kyung Jun ကပြောကြားတော့တာပါမိဘကြောင့်သုံးပစ္စည်းဆောင်အခင်းနေရောင်ခြည်တအားသုံးမိအိမ်နေအပါအဝင်ကေဇေးပစ္စည်းတွေကိုလူပေါင်း13,200ကို2021ခုနှစ်မှာပို့ပေးခဲ့ပြီးလူပေါင်း13,300ကိုအမိုးအကာနဲ့နေနိုင်အောင်စီစဉ်ပေးခဲ့တယ်လို့ Miss Han Kyung Jun ကပြောပါတယ် 2022ခုနှစ်ပထမ6လမှာနောက်ထပ်လူတသိန်းကိုထပ်ဖြည့်ကူညီခဲ့တယ်လို့လည်းဆိုပါတယ်။အာဏာသိမ်းပြီးကတည်းကဖြစ်ခဲ့တဲ့ပဋိပက္ခတွေကြောင့်ထိုင်းနဲ့အိန္ဒိယနိုင်ငံတို့ကိုထွက်ပြေးခိုလိုနေကြသူတွေများလာတာနဲ့ပြည်တွင်းမှာပဲအိုးအိမ်စွန့်ခွာရွှေ့ပြောင်းနေထိုင်ကြတဲ့သူတွေပိုပြီးများလာနေတယ်လို့လည်းသူကပြောပါတယ်။အဲ့လိုပြောင်းရွှေ့နေထိုင်ကြတဲ့နှုန်းကလည်းအနာဂတ်မှာပိုပြီးများလာစရာရှိတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်။ကျမရဲ့ဝန်ဆောင်မှုစာနာရေးခါထောက်ပံ့မှုအသက်မွေးလုကန်နိုင်တဲ့အခွင့်အလမ်းဘန်စနစ်နဲ့ဆက်သွယ်စနစ်တွေပြောင်းရွှင်းလာတဲ့အတိုင်းမြန်မာပြည်သူတွေကိုမြန်မာပြည်သူတွေအဖို့ဘေးဒုက္ခတွေကြုံရဖို့ပိုပြီးများလာနေတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ကမ္ဘာပေါ်ကအကြီးဆုံးစွမ်းအင်ကုမ္ပဏီကြီးဖြစ်တဲ့ Total Energy Company အနေနဲ့မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီကိုငွေကြေးတွေဆက်လက်မပေးနိုင်အောင်တားပစ်ပေးဖို့ပြည်သူ့အစိုးရကိုမြန်မာနိုင်ငံနဲ့တကွာနိုင်ငံတကာလူမှုအခြေပြုလူမှုအဖွဲ့အစည်းတွေကဝိုင်းဝန်းတောင်းဆိုလိုက်ကြပါတယ်မြန်မာနိုင်ငံကလူခွေရေးချိုးဖောက်မှုတွေကြောင့်ဥရောပသမ္မတကအရေးယူပိတ်ဆို့မှုတွေချမှတ်ထားပေမဲ့ဒါတွေကမလုံလောက်ဖဲတင်းတင်းကြပ်ကြပ်လုပ်ဖို့မြန်မာစစ်ကောင်စီလက်အောက်ကရေနံနဲ့သဘာဝတန်းငွေလုပ်ငန်း MOGE ကိုငွေတွေထပ်လွှဲမပေးဘူးတားမြစ်မှုတွေလှုပ်ဆောင်ပေးဖို့အတွက်နိုင်ငံပေါင်း20မှာအခြေစိုက်တဲ့လူမှုအဖွဲ့အစည်းပေါင်း459ဘက်ကပြင်သစ်သမ္မတနဲ့ပြင်သစ်အစိုးရစီကိုတောင်းဆိုလိုက်ကြတဲ့အကြောင်းဂျွန်လ20ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်။ဥရောပသမ္မတကအရေးယူခဲ့ရမှာဟာကွက်တွေးရှိနေတာကြောင့်တိုတယ်နဲ့မိတ်ဖက် American Chevron ဆိုရင် company တို့နိုင်ငံတွင်းကနေတကယ်ရွှေ့ပြောင်းမထွက်ခွာခင်6လအတွင်းမှာစစ်ကောင်စီကသူတို့စီကဥရောပယူရိုငွေတန်း250ဆက်ပြီးရရှိနေဦးမှာဖြစ်ပါလေ။ဒီငွေကြေးတွေကိုအသုံးပြုပြီးစစ်ကောင်စီကမြန်မာပြည်သူတွေကိုလေကြောင်းတိုက်ခိုက်တာတွေလုပ်နိုင်တယ်လို့ငွေကြေးအင်အားအထောက်အကူရစေတာကြောင့်သူတို့ရဲ့လောက်ရတွေနောက်တော့မတော်အောင်ပန့်ပိုးရတယ်ရောက်တယ်လို့တောင်းဆိုသူတွေကပြောကြပါတယ
်။ယူကရိန်းနိုင်ငံကိုကျူးကျော်စစ်ထိုးနေတဲ့ရုရှားဘက်ကဒီတနေ့ပတ်တည်းပိုပြီးရန်လိုတဲ့တိုက်ခိုက်မှုတွေလှုပ်လာနိုင်တယ်လို့ယူကရိန်းသမ္မတဗလိုဒီမီဇလင်စကီကတနင်္ဂနွေနေ့ည video မင်ကုန်းမှာပြောပါတယ်။ယူကရိန်းကို EU ဥရောပသမဂ္ဂအဖွဲ့ဝင်လောင်းဖြစ်လက်ခံရေးထောက်ခံတင့်မတင့် EU ခေါင်းဆောင်တွေစဉ်းစားနေကြမှာပဲအခုလိုပြောကြားတော့တာပါ။ရုရှားတပ်ဖွဲ့တွေကယူကရိန်းနိုင်ငံအရှေ့တောင်ပိုင်းဇပိုရီဇီးယားဒေသကနေခါကီဖ်မြို့ပဲလမ်းကြောင်းကိုဥတီတိုက်ခတ်နေတယ်လို့လဲသမ္မတဇယ်လင်စကီကပြောပါတယ်။ဒီဒေသလောင်စာဆီအခြေခံအဆောက်အုံတွေကိုရုရှားတပ်ကထပ်ပြီးတိုက်ခတ်နေတယ်လို့ယူကရိန်းရဲ့လောင်စာဆီဖြစ်တင်းနိုင်မှုအခြေအနေတွေကိုပိုဆိုးအောင်လှုပ်ဆောင်နေတာပါ။လာမယ့်ကြာသပတေးနဲ့တောက်ကြနေ့ထိပ်သီးဆွေးနွေးတွေမှာအဖွဲ့ဝင်28နိုင်ငံကယူကရိန်းကို EU အဖွဲ့ဝင်ဖြစ်တယ်မဖြစ်တယ်ကိုဆွေးနွေးမဲခွဲဆုံးဖြတ်ကြမှာပါခင်ဗျ။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဟိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဟိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တကျမှာဟိုင်းလမ်းမီတာ190 kHz 1505ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
်။တနင်္လာနေ့ညပဲသတင်းတွေကို VOE ကဆက်နေကြေညာနေပါတယ်။ရုရှားသတင်းစာဆရာဒီမီထရီမူရာတော့ဖ်ကသူရရှိခဲ့တဲ့ငြိမ်းချမ်းရေးနိုဘယ်ဆုတစ်စိတ်ကိုယူကရိန်းဒုက္ခသည်ကလေးတွေအတွက်ဒီနှစ်တနင်္လာနေ့မှာလေးလံဖြစ်ပြီးကုလသမဂ္ဂကလေးမျက်ရည်မှုအဖွဲ့ကိုတိုက်ရိုက်လှူဒါန်းသွားမှာဖြစ်တယ်လို့ပြောကြလိုက်ပါတယ်။ဆုစိတ်ကိုလေးလံပြစ်ဖို့စိတ်ကူးဟာသူ့ရဲ့စိတ်ကူးဖြစ်ပြီးဆုရရှိခဲ့တဲ့ဒေါ်လာ9သိန်းကိုလည်းလှူဒါန်းမှုကြီးညာခဲ့ပြီးဖြစ်ပါတယ်။အခုလိုလှူဒါန်းတာဟာကလေးဒုက္ခသည်တွေအတွက်အနာဂတ်အခွင့်အလမ်းတရက်ကိုပေးဖို့ဖြစ်တယ်လို့သူကဆိုပါတယ်။လေးလံပြစ်ပွဲကိုနယူးယောက်မြို့တော်မှာဒီကနေ့အမေရိကန်ရှေ့ကမ်းစံတော်ချိန်နေ့လယ်မှာကျင်းပမှာဖြစ်ပါတယ်။သူဟာရုရှားကနေကြာတာပိန်းကထွက်ခွာလာခဲ့ပြီးဖြစ်ပါတယ်။အင်တာနက်စာမျက်နှာကလည်းလေးလံခေါ်ထားခဲ့ပြီးတနင်္လာနေ့မနေ့ပိုင်းအထိအမြင့်ဆုံးကမ်းလှမ်းငွေကအမေရိကဒေါ်လာ5,500ရှိနေပြီဖြစ်ပါတယ
်။ဥရောပကိုရုရှားကတင်ပို့တဲ့ဓာတ်ငွေရှော့ချမှုကဥရောပဓာတ်စီစည်းတွေကိုပါရိုက်ခတ်မှုကြီးကြီးမားမားဖြစ်နေစေပြီးနယ်သာလန်နိုင်ငံမှာဓာတ်စီလက်ကားစည်းတနင်္လာနေ့မှာမြင့်တက်သွားပါတယ်။ဇူလိုင်လအတွက်ပေးနေတဲ့ဓာတ်ငွေတနအီပမာဏအတွက်1ယူရိုတက်ပြီးဩဂုတ်လအတွက်10ယူရိုဈေးတက်ပါတယ်။ရုရှားကနေဥရောပနိုင်ငံတွေကို non stream pipeline နံပါတ်1ကနေပို့နေတဲ့ဓာတ်ငွေပမာဏရှော့ချလိုက်လို့လာမယ့်ဆောင်းဝါဒီအတွက်စိုးရိမ်မှုတွေဖြစ်နေပါတယ်။ဂျာမနီကို non stream အမှတ်1 pipeline ကနေပို့နေတဲ့ဓာတ်ငွေပမာဏကိုပြီးခဲ့တဲ့ကြာသပတေးနေ့ဇွန်လ16ရက်နေ့ကတည်းက40ရာခိုင်နှုန်းရှော့ချလိုက်ပါတယ်ခင်ဗျာ
။ကိုလံဘီယာသမ္မတအဖြစ်ရခိုင်ပြောက်ကြားတပ်ဖွဲ့ဝင်ဟောင်း Gustavo Petro ကိုပြည်သူတွေကတရင်းကနေနေကရွေးကောက်တင်မြှောက်လိုက်ကြပါတယ်။ဒါဟာ Latin America တိုက်လက်ဝဲသမားတွေရဲ့သမိုင်းဝင်အောင်ပွဲလည်းဖြစ်ပါလေ။ရွေးကောက်ပွဲအာဏာပိုင်တွေရဲ့စရေအရမဲ96ရာခိုင်နှုန်းကိုရေးထွက်ပြီးတဲ့နောက်ပီချိုကမဲ90ရာခိုင်နှုန်းရရှိနေပြီးသူ့ရဲ့ပြိုင်ဘက်ရိုဒေါ့ဖိုဟာနန်ဒက်စ်က49ရာခိုင်နှုန်းရရှိနေပါလေ။ စည်းရဲမှုမညီမျှမှုနဲ့အခွင့်အလမ်းကင်းမဲ့မှုတွေအတွက်လူလူကမကျေနပ်မှုတွေကြားမှာပီထရိုကအပြောင်းလဲကိုဆော်ဩခဲ့တာဖြစ်ပါတယ်။အသက်62နှစ်အရွယ်ပီထရိုဟာထက်လွတ်တော်အမတ်တဦးဖြစ်ပြီး1990ခုနှစ်များအစောပိုင်းကာလအထိ M19 ပျောက်ကြားတပ်ဖွဲ့ဝင်တစ်ယောက်လည်းဖြစ်ပါတယ်။သူဟာကိုလံဘီယားနိုင်ငံရဲ့မြို့တော်ဘိုဂိုတာရဲ့မြို့တော်ဝင်လည်းဖြစ်ခဲ့ပူသူပါ။သူနဲ့တွဲပက်ရွေးကောက်ပွဲဝင်ခဲ့သူဖရန်စီယာမာကွက်စ်အားလည်းပထမဦးဆုံးလူမဲအမျိုးသမီးဒုတိယသမ္မတဖြစ်လာခဲ့ပါတယ်။ပစ်စစ်စနစ်ကိုပြောင်းလဲပြီးရင်းနှံထုတ်လုပ်တာကိုအဆုံးသတ်မယ်လို့သူကခရီးပေးထားပါတယ်ကိုလံဘီယာပြည်သူတွေကအပြောင်းလဲကိုသူတို့နှစ်ယောက်ကဆောင်ကျဉ်ပေးနိုင်လိမ့်မယ်လို့မျှော်လင့်ထားကြပါတယ
်ငွေကြေးဖွံ့ဖွားမှုမြင့်တက်လာတဲ့ဗြိတိန်နိုင်ငံမှာမြေထားဝန်ထမ်းတွေလစာတိုးမြင့်ပေးဖို့အတွက်ဒီသတင်းပါထဲဆန္ဒပြတောင်းဆိုဖို့စီစဉ်နေကြပါတယ်နှစ်ပေါင်း40ကျော်ကာလအတွင်းအဆိုးဆုံးအခြေအနေကိုရောက်ရှိနေတဲ့ငွေကြေးဖွံ့ဖွားမှုအနေအထားကိုလိုက်ပြီးလောက်ခလစာတိုးမပြည့်တဲ့အတွက်အခုလိုဆန္ဒပြဖို့မဖြစ်မနေလိုရတာပါလို့လောက်ခလစာတိုးမြင့်မပေးတဲ့အတွက်မြေထောင်အခုလိုမြေထောင်ဘုံနံတမကအဖွဲ RMT ကပြောပါတယ်ပြည်ထောင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေကြောင့်အသွားအလာကန့်သတ်ထားတာတွေပြန်ဖွင့်ပေးပြီးနောက်ပိုင်းရထားလုပ်ငန်းအပြည့်အဝပြန်မလည်ပတ်နိုင်သေးတာကြောင့်ဝန်ထမ်းတွေအလုတ်အကိုင်မရေမရာဖြစ်နေတာပါဆန္ဒပြပွဲတွေကိုအခုသတင်းပတ်အင်ကာကြာသပတေးနဲ့စနေနေ့တွေမှာကျင်းပဖို့စီစဉ်ထားပါတယ်အခုလိုမြေထောင်ဝန်ထမ်း 9,000 ကျော်နိုင်ငံတနိုင်ငံလုံး3ရက်ကြာသပင်းပေါက်မဲ့အချိန်ဟာပြည်ထောင်ငံရဲ့အကြီးမားဆုံးပွဲတော်တစ်ခုဖြစ်တဲ့ကလတ်စတိုဘူရီဂီတပွဲတော်ကျင်းပနေခြင်းနဲ့လဲတိုက်ဆိုင်နေပါတယ်ဆမေပွဲကြီးဖြစ်ရမယ့်ကျောင်းသားတွေလဲဒါကြောင့်ရိုက်ခတ်မှုရှိနိုင်တယ်လို့ကျောင်းနေမှာသတိပေးနေပြီးဒီဆန္ဒပြပွဲတွေက1989ခုနှစ်နောက်ပိုင်းဗြိတိန်မြေထားကွန်ရက်အပေါ်အကြီးမားဆုံးဆန္ဒပြပွဲဖြစ်မယ်လို့ယထာဝန်တန်းတမကကပြောကြပါတယ်ခင်ဗျာ
ကျွမ်းလာ20ရင်းဤထိတဲ့ရောက်တဲ့တဲ့နေကိုဥတ္တမောင်တန်းနဲ့ကိုဇော်ဝင်းလိုင်တို့တင်ဆက်ပေးကြပါရှင်။အခုဆက်ပြီးတော့ဒင်းလာညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါလိမ့်။ထိုင်းမြန်မာနယ်စပ်မှာရှိတဲ့မေလာဒုက္ခသည်စခန်းမှာ20လောက်နေထိုင်လာကြတဲ့မြန်မာနိုင်ငံကဒုက္ခသည်တွေကသူတို့ကလေးတွေရဲ့အနာဂတ်ကင်းမဲ့နေရာတွေအပါအဝင်တတိယနိုင်ငံတစ်ခုခုမှာခိုလုံခွင့်ပေးဖို့အတွက်ဒီနေ့ကျွမ်းလာ20ရင်းဤမှာကြာရောက်တဲ့ကမ္ဘာဒုက္ခသည်များနေ့အထိမ့်မဲ့ဖြစ်ဆန္ဒထုတ်ဖော်ခဲ့ပါလိမ့်။ထိုင်းချေဆိုင်ဖီဝေမြန်မာပိုင်းသတင်းတောက်မေးမာကသတင်းပေးပို့ထားပါရရှင်။
ထိုင်းမြန်မာနယ်စပ်ကအကြီးဆုံးဒုက္ခသည်စခန်းတစ်ခုဖြစ်တဲ့မေလစခန်းမှာဇွန်လ20ရက်နေ့ကအပီပီဆိုင်ရာဒုက္ခသည်နေ့ကျင်းပခဲ့ပြီးဒုက္ခသည်တွေကတော့နှစ်ပေါင်း20လောက်ဒုက္ခသည်စခန်းထဲမှာပဲခပ်ပမရှိသလိုနေထိုင်နေရတဲ့အတွက်သူတို့ရဲ့ကလေးငယ်တွေအနာဂတ်ကင်းမဲ့နေတဲ့အကြောင်းဆန္ဒထုတ်ဖော်ခဲ့ကြပါတယ်။နိုင်ငံတကာနိုင်ငံငံမှာခိုလုံခွင့်မရပဲဆယ်စုနဲ့နှစ်ခုနီးပါးဒုက္ခသည်စခန်းမှာပဲနေထိုင်စားတောက်ရေးအခက်အခဲတွေနဲ့ပိတ်လောင်ခံရတယ်လို့ဖြစ်နေတယ်လို့လဲမေလာဒုက္ခသည်စခန်းကဒုက္ခသည်တူကတော့အခုလိုပြောပြပါဗျာ
။ငယ်ရဲ့ကျဲဆိုးတဲ့ရှိမှလည်းတွားပြီးတော့မှအိငင်းများစွာပဲပေါ့နော်။စိုင်းဘုတ်တွေအကုန်လုံးကဝိုင်းထောင်ပြီးတော့မှဆန်းနှထုတ်ပေါ်တာပေါ့နော
်။
ဟုတ်ကဲ့ဒုက္ခသည်တွေရဲ့ရှေ့ခဲခဲကိုကြည့်ချင်းပြီးတော့ဒီတရားနေပြီးတော့ပိတ်ဆောင်မထားဘဲနဲ့အောက်ခွင့်ပေးဖို့ပေါ့နော်။ပိတ်ဆောင်မထားဘူးဆိုတာလည်းဒါကိုကြီးကြီးကြီးလေးပြောလိုက်တာပေါ့နော်။ဒုက္ခသည်တွေဒီကပိတ်ဆောင်မထားဘဲနဲ့တစ်ခုခုပေါ့ကောင်းတဲ့အကြောင်းညာတစ်ခုခုလုပ်ပေးဖို့ပေါ့ဒီတိုင်းထားမယ်စား။အဲကျွန်တော်တို့ကျဆိုလို့ရှိရင်တော့ကျွန်တော်တို့သားသမီးတွေရဲ့နောင်ရေးကြက်ပြီးတစ်ခုခုကိုပေါ့နော်ထပ်ပေါက်ပေးတဲ့အနေနဲ့နိုင်ငံတကာရောခုံလုံခွင့်ဒါမှမဟုတ်တနေရာကိုဓာတ်လုပ်ပေးနိုင်တယ်ဒီမှာရုံးတော့နေတိုင်းခွင့်ပေးမလားဆက်ဆိုလို့ရှိရင်တော့အဆင်ပြေတယ်ပေါ့နော်တစ်ခုလုပ်ပေးလို့ဆိုရင်တော့ပိုကောင်းတာပဲ
ကိုဗစ်ကပ်ဘေးကာလနှစ်နှစ်နီးပါးအတွင်းမှာအပြင်ထွက်အလုပ်လုပ်ခွင့်မရတဲ့အခက်အခဲတွေကြောင့်ဒုက္ခသည်စခန်းတိုင်းမှာစာဝတ်နေရေးချက်တဲမှုတွေကပိုပြီးတော့ကြီးထွားလာနေကြပါတယ်။ဒုက္ခသည်စခန်းတွေမှာစာဝတ်နေရေးပြဿနာကအကြီးဆုံးဖြစ်နေပါတယ်။အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကလစဉ်ဒုက္ခသည်တဦးအတွက်ပေးတဲ့စားတောက်စရိတ်ဟာမလောက်ငါကြပါဘူး။ဒီအတွက်အခက်အခဲတွေဖြစ်နေတယ်လို့လည်းဆိုပါတယ်
။အခုပေးတဲ့290ဆိုတော့ကျွန်တော်အရင်တော့ဆန်လို့ပါလို့စိတ်ချသွားတော့အဲ့လိုမထုတ်ပေးတော့ဘူး။ focus ဆိုပြီးတော့ကပ်ပြားလေးပေးတာကပ်ပြားထဲမှာပတ်စံ290ထည့်ပြီးပါတယ်။အဲ့ဒီကကျွန်တော်ရိတ်ချပေါ့၅ဝယ်ဝယ်ဆံဝယ်ဝယ်ပါဝယ်မိသေးရတော့စီကံလူတယောက်ကိုတလောက်ကိုမိသေးကအိမ်တော်ဦးကြီးကဆယ်ကီလိုရတယ်။ကျန်တဲ့မိဖို့မိသားစုက5ကီလိုပဲရတယ်။တလားအတွက်နော်။အဲ့ဒါဖီးပေးတယ်ပတ်စံမပေးရဘူး။ကျန်တဲ့290လေးကဆံစီသားငရုတ်ကျက်တော်ဝယ်ပေါ့နော်
။ဒုက္ခတဲ့အများစုဟာတတိယနိုင်ငံထွက်ခွာဖို့စောင့်နေကြရတာဟာဆယ်စုနဲ့နှစ်ခုနီးပါးလောက်ကြာနေပေမဲ့အခုထိလဲသွာလာလို့မရကြသေးပါဘူး။အခုဆိုရင်ဒုက္ခတဲ့တွေဟာအစားအသောက်မလုံလောက်တဲ့ပြဿနာတွေသာမကကျမ်းမာရေးကလေးတငယ်တွေရဲ့ပညာရေးအခက်အခဲတွေကိုပါရင်ဆိုင်နေရတယ်လို့လဲဆိုပါတယ်
။ဒါကြောရင်ဆိုင်နေရတဲ့အခါကဘာလဲဆိုရင်နမတိကရိတ်ခါတယ်လို့လည်းမရတာတစ်ချက် နောက်ထပ်ကစမရင်းနဲ့ပတ်သက်ပြီးစေဝါကူတာတဲ့အချိန်မှာကျလို့ရှိရင်ဒီမှာကသူကဘယ်လိုလဲဆိုတော့တတ်မှတ်ချက်ထားတယ်။ဒီလိုလူ၁၀ယောက်ဆိုရင်၁၀ယောက်တည်းပို့မယ်ဒီရက်ပို့ပြီးဒီမှာပို့စေဝါပိုင်းဆိုင်ရာအခက်အခဲတွေရှိတယ်။စမရင်းနဲ့ပတ်သက်ပြီးအရင်သွားလို့ရတယ်ဒါပေမဲ့တကယ်ဟိုနင်းပေါ့လေအရေးကြီးတဲ့လူကကျရင်ဒီကနေမဲရောက်ကိုပို့ပြီးရတယ်
ဟုတ်ကဲ့
ဒါပေမဲ့အခုကကြောက်တော့မဲသောကိုညီမကောင်းတဲ့လူတိုင်းကိုဒီမှာအရေးကြီးတဲ့လူတိုင်းဆန်အောင်ရှင်ဆန်အောင်လုံးပို့လို့မရတော့ဘူးသူ့ဘတ်ဂျက်ရဆိုပြီးတော့၁၀ယောက်လောက်ပဲပို့တော့မှခွဲရမ်းနေပို့တယ်နောက်ပညာရေးအနေနဲ့ကြည့်ရင်ဒီမှာရှိတဲ့အကြောင်းကြီးအကုန်လုံးကပတ်စံပေးရတယ်အလကားအကြောင်းကတောင်းမှမရှိတော့ဘူ
း
အဲ့ဒါမရှိချင်းရသားတွေကိုတော့တော့
မဲလာစခန်းပါဝင်ဒုက္ခတဲ့စခန်းတိုင်းမှာအခုလိုပြဿနာတွေနဲ့ရင်ဆိုင်နေရတာပါအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနအတိုင်ပင်ခံပုဂ္ဂိုလ်ဒဲရစ်ချောလက်ဟာဂျွန်လ၉ရက်နေ့ကထိုင်းမြန်မာနယ်စပ်တပ်ပီနယ်တဆောင်ရမ်းမြို့နယ်တဲကအကြီးဆုံးဒုက္ခသည်စခန်းတစ်ခုဖြစ်တဲ့မဲလာစခန်းကိုလာရောက်ခဲ့ပြီးဒုက္ခသည်တွေနေထိုင်နေရတဲ့အခြေအနေတွေနဲ့ကျန်းမာရေးဆိုင်ရာကိစ္စတွေကိုလာရောက်လေ့လာခဲ့ပြီးလူသားချင်းစာနာတဲ့အကူအညီတွေတိုးမြင့်သွားဖို့ရှိတယ်လို့လည်းဆိုပါတယ်မဲလာဒုက္ခသည်စခန်းမှာလက်ရှိဒုက္ခသည်28,908 ဦးရှိပြီးကရင်ပါဝင်လူမျိုးပေါင်းစုံမျိုးနွယ်စု73မျိုးနေထိုင်နေကြတာပါထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း9ခုရှိပြီးဒုက္ခသည်3000လောက်ခိုးလုံနေထိုင်နေကြရတာဖြစ်ပါတယ်ရှင
်ထိုင်းမြန်မာနယ်စပ်မင်လာဒုက္ခသည်စခန်းကမြန်မာဒုက္ခသည်တွေဆန္ဒထုတ်ဖော်ခဲ့တဲ့တဲ့တင်ကိုမဲအေးမှတင်ဆက်ပေးခဲ့တာပါအခုတစ်ခါမှာတော့မြန်မာဒုက္ခသည်တွေပုံများလာတဲ့အကြောင်းဒီနေ့ကမ္ဘာဒုက္ခသည်များနေ့မှာကုလသမဂ္ဂကပြောတဲ့တဲ့တင်ကိုတင်ဆက်ပေးကြပါလိမ့်မြန်မာနိုင်ငံတွေကနေထွက်ပြေးခဲ့ရတဲ့ဒုက္ခသည်အရေအတွက်ဟာတိတိတမ၄တန်းလောက်ရှိပြီးတော့ပို့ပြီးတော့တင်းမာလာတဲ့ CA ပရိပခါတွေကြောင့်နေရဲစွန့်ခွာရသူအရေအတွက်ဟာပို့ပြီးတော့များလာနိုင်ခြေရှိတယ်ဆိုပြီးတော့ဒီနေ့မှကြာရောက်တဲ့ကမ္ဘာဒုက္ခသည်များနေ့မှာကုလသမဂ္ဂကပြောပါတယ်လုံခြုံရေးကြောင့်လူဦးရေ3နဲ့ချီပြီးထိုင်းနဲ့အိန္ဒိယနယ်စပ်တွေမှာခုံလုံနေရတယ်လို့ပြည်တွင်းမှာနေရဲရွှေ့ပြောင်းသူတွေကလည်းတဖြည်းဖြည်းများလာနေပါတယ်ဒုက္ခသည်တွေကိုကူညီထောက်ပံ့ဖို့ကလည်းခက်ခဲလာတယ်ဆိုပြီးတော့ဆီရှောင်းတွေအရေးကူညီပေးနေသူကပြောပါတယ်ရန်ကုန်ကပေးပို့တဲ့တဲ့င်းကိုကိုစုံဝင်းလိုင်ကပြောပြပေးပါမယ
်။ပြည်တွင်းမှာစီးရေးပိဋိပက္ခတွေအရှိန်မြင့်လာတာကြောင့်နေရစွန့်ခွာသူအရေးအတွက်ထပ်ပြီးများလာနိုင်ခြေရှိတယ်လို့ကုရသမဂ္ဂကခန့်မှန်းလိုက်ပါတယ်။ပြီးခဲ့တဲ့တနည်းအတွင်းမှာလူပေါင်းထောင်ချီပြီးထိုင်းနဲ့အိန္ဒိယနယ်စပ်ကိုထွက်ပြေးခဲ့ရတယ်လို့စစ်မဲ့ဖြစ်ပွားတဲ့နေရာတွေမှာတိမ့်ရှောင်ခိုလုံနေရတဲ့ပြည်တွင်းကစစ်ရှောင်တွေရဲ့အခြေအနေကလည်းစိုးရင်စရာကောင်းတယ်လို့ကုလသမဂ္ဂကပြောပါတယ်။သူတို့အတွက်ဆန္ဒရေးကအထောက်ပံ့အတမွေးဝမ်းကြောင်းစတဲ့စင်ခေါ်မှုတွေရှိတယ်လို့ကျမကြီးဗန်နဲ့ဖုံးလိုက်လို့ဝန်ဆောင်မှုတွေမရှိလို့သူတို့အတွက်လုံခြုံရေးနဲ့အရေးပေါ်ကူညီကယ်ဆယ်ရေးတွေအတွက်စိုးရင်စရာရှိတယ်လို့ဒီကနေ့ကြာရောက်တဲ့ကမ္ဘာဒုက္ခသည်နေ့အတွက်ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာရေးသားထားတာပါဒီလိုအခြေအနေမှာစစ်ဆောင်တွေကိုထောက်ပံ့မှုခက်ခဲတယ်လို့ဖရူဆိုမြို့နယ်အနောက်ဖက်ချမ်းစစ်ဘေးရှောင်ကူညီစောင့်ရှောက်ရေးကော်မတီရဲ့တာဝန်ခံက VOA ကိုပြောပါတယ်
ဖုံးလိုက်တာဖြစ်လာတဲ့ခါကျတော့ဖုံးလို့ရှိနေတာကိုကျွန်တော်တို့သွားရတယ်ရှင်းရှင်းရတယ်ဒုက္ခရောက်လာကြအနိုင်ပဲပြောတယ်လည်းမဖြစ်သေးဘူးသာပေါ့အနိုင်မရှိဘူးအမေထားဒီကောင်းလည်းမဖြစ်သေးဘူးဒီကောသူစစ်စပ်ပို့လုပ်တဲ့ဒီဆိုင်ဆိုင်ကအောင်ဆောင်ရှိတော့တော့ကျွန်တော်တို့အများကြီးတော့ဖြစ်ပြီးတော့တော့တော်ပြီလေတော့ဆက်ဖြစ်တယ
်ဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံကတော့သူတို့အနေနဲ့မြန်မာပြည်တွင်းမှာဆက်လက်ကူညီနေပြီး2021တနှစ်ထဲမှာတွင်လူပေါင်း38,000ကျော်ကိုလူပေါင်း38,000ကျော်အတွက်ဆောင်ခေါင်းအုံးဆိုလာပြားမိဖို့ကြောင့်သုံးပစ္စည်းအပါအဝင်တခြားကူညီကယ်ဆယ်ရေးပစ္စည်းတွေပေးခဲ့တယ်လို့ပြောပါတယ်။ဒါအပြင်အခု2022ခုနှစ်ပထမနှစ်ဝက်ထဲမှာလူပေါင်းတသိန်းအတွက်ထပ်ပြီးကူညီပေးခဲ့တယ်လို့လည်းဒီကနေ့ကြာရောက်တဲ့ကမ္ဘာဒုက္ခသည်နေ့ကုလသမဂ္ဂကထုတ်ပြန်ချက်မှာရေးသားထားပါတယ်။ရခိုင်မြောက်ပိုင်းမှာလွန်ခဲ့တဲ့9နှစ်လောက်ကဖြစ်ပွားခဲ့တဲ့ပြည်ပကတွေကြောင့်ထွက်ပြေးခဲ့ကြရတဲ့ရိုဟင်ဂျာအရေးအတွက်ကဒီကနေ့အထိဆိုရင်တိတက်သမတသန်းလောက်ရှိပါတယ်။အဲ့ဒီအထက်ကထက်ဝက်လောက်ကကလေးတွေဖြစ်ပြီးသူတို့အားလုံးဟာဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စပဇားမှာဒုက္ခသည်အဖြစ်ရောက်ရှိနေကြတာပါတချို့ကတော့အိန္ဒိယနီပေါ်ထိုင်းအင်ဒိုနီးရှားစတဲ့နိုင်ငံတွေမှာဒုက္ခသည်အဖြစ်ခိုလုံနေကြရပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူစုလူဝေးလုတ်တာကိုကန့်တတ်ထားတဲ့ကြားကပဲမနေ့တနင်္ဂနွေနေ့ကဒုက္ခသည်စခန်း34ခုမှာရှိတဲ့ထောင်ပေါင်းချီတဲ့ဒုက္ခသည်တွေဟာမြန်မာနိုင်ငံကိုပြန်နိုင်ဖို့အတွက်ဆန္ဒပြတောင်းဆိုခဲ့ကြပါတယ်ကမ္ဘာဒုက္ခသည်များနေ့အတွက်ရည်ရွယ်ပြီးသူတို့လှုပ်ရှားခဲ့ကြတာဖြစ်ပါတယ်သူတို့အိမ်ပြန်နိုင်ဖို့အတွက်လုံခြုံရေးအာမခံနိုင်တဲ့အခြေအနေကိုပြန်ရဖို့ကုလသမဂ္ဂအပါအဝင်သက်ဆိုင်တဲ့အဖွဲ့အစည်းတွေကိုတောင်းဆိုခြင်းနဲ့လို့ Caucasus Bazaar ဒုက္ခသည်စခန်းအမှတ်9မှာခေါ်လုံနေတဲ့ဦးကျော်မင်းက VOA ကိုပြောပါတယ
်ကျွန်တော်တို့ကမွန်လရရှိခဲ့တယ်မွေးရပါနိုင်ငံသားဘဝရဲ့စတင်းရှိပေါ်ရအဲ့ဒါဖြန်လေးရရှိရတဲ့အလုံးအရေးကြီးတယ်နောက်ဘေးကင်းလုံခြုံမှုအတွက်ကျွန်တော်တို့ကအရေးကြီးလိုရတာကတော့နိုင်ငံတကာရေး security ပေါ့ဗျာ आठ दो महो नहीं है तकाय इंटरनेशनल सिक्योरिटी वो चलो में टांगो है दबा माँ चलो क्या में सुनिए मोलाचे वालों चले ने तो इंग्लिश चूजी ने चलो ये पंचायत के लिए पंचायत में उम्मीद चले यासी जिंग हो ये लोए बाहे मैं माने ये तो लेसी किफ़ा होने के सी पटीबा का अमीर सुनिए टांगी अच्छे चलो वा थॉंसों टीम आए
नठाऊ नसे တကဘာလုံးက 450 ထပ်ပြေးသူအရေးအတွက်ဟာ တန်း 100 အထိအမြင့်ဆုံးရောက်ခဲ့ပြီးဒါဟာကမ္ဘာလူဦးရေရဲ့ 100 ခန့်နှုန်းရှိတယ်လို့ကုလသမဂ္ဂဒုက္ခသည်အေဂျင်စီ UNHCR ကဒီကနေ့ပြောပါတယ်အဲ့ဒီအထက်မှာ အာဖဂန်နစ္စတန် Syria Congo Ukraine မြန်မာနိုင်ငံတို့ကပဋိပက္ခတွေကြောင့် 450 ခွာတဲ့အများဆုံးနိုင်ငံတွေဖြစ်ပါတယ် ယောဂထူပြောလို့ 450 ခွာမှုများတဲ့နိုင်ငံတွေကတော့ Ethiopia, Kenya နဲ့ Somalia လို Africa တက်ကနိုင်ငံတွေဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များအေဂျင်စီရဲ့ဒီကနေ့ထုတ်ပြန်ချက်မှာရေးသားထားပါတယ်ခင်ဗျာ
မြန်မာဒုက္ခသည်အရေးအတွက်ပို့တိုးလာနိုင်တဲ့တည်င်းကိုကိုစော်ဝင်းလိုင်းတင်ဆက်ပေးကြပါပြီခုတစ်ခါမှာတော့ထိုင်းချုပ်ခန့်မှာထိန်းသိမ်းခံထားရတဲ့မြန်မာနိုင်ငံသားတွေရဲ့ခက်ခဲကြောင်းကိုတင်ဆက်ပေးကြပါမယ်ထိုင်းနိုင်ငံထဲမှာအကြောင်းအမျိုးမျိုးကြောင့်ထိန်းသိမ်းခံနေရတဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေအစမတန်များလာတာကြောင့်ထိုင်းနိုင်ငံလူဝင်မှုကြီးကြပ်ရဲ့အချုပ်ခန်းတွေထဲ
မြန်မာပြည်တွင်ထွေထွေကြက်တဲမှုတွေကြောင့်အလုပ်ကန်ရှာဖွေဖို့တရားမဝင်နယ်စပ်ဖြတ်ကျော်လာသူတွေထိုင်းနိုင်ငံနဲ့နေထိုင်ခွင့်တတ်တန်းကုန်ဆုံးလို့ဖန်ခံရတာတွေအပြင်အကြောင်းမျိုးမျိုးနဲ့ဖန်စီခံထားရတဲ့မြန်မာနိုင်ငံသားတွေထိုင်းလာဝကထိန်းသိမ်းစခန်းတွေမှာထိန်းသိမ်းခံနေကြရတာပါဖန်စီခံနိုင်တဲ့အန္တရာယ်ရှိပေမဲ့တရားမဝင်နယ်စပ်ဖြတ်ကျော်လာသူတွေတနည်းတခြားတိုးလာနေတယ်လို
ပေါ့နော်အဓိကတော့သူတို့မြန်မာနိုင်ငံမှာအလုပ်ကင်ဆာပါတဲ့အတွက်ထိုင်းနိုင်ငံတဲ့ကိုအလုပ်အဓိကတော့သူတို့မှာရည်ရွယ်ချက်ကတော့အလုပ်ကင်ဆာဖွေဖို့ပဲကျန်တဲ့ဟာဘာမှမတွေးနိုင်ဘူးသူတို့ရဲ့ NDA တွေလည်းသူတို့မတွေးနိုင်ဘူးသူတို့ရဲ့အသက် NDA အထိသူတို့မတွေးနိုင်တဲ့နေသားတွေဖြစ်နေတာပေါ့နော
်ရန်ကုန်အင်းစိန်ဇာတိကိုစီတူနိုင်ဟာရရအလုပ်ကိုလုပ်ဖို့အတွက်ထိုင်းနိုင်ငံကိုတရားမဝင်လမ်းကြောင်းကနေတဆင့်တွားရောက်ဖို့ကြိုးစားရင်းထိုင်းလာဝတ်ကအချင်းစခန်းမှာထိမ့်သိမ့်ခံခဲ့ရတာပေါ့
လူတွေတအားကြက်လူတွေကြက်တယ်ပြီးတော့ဘယ်လိုလဲနေရဆားလာတယ်အဆင်မပြေဘူးသူတို့ကျွေးတဲ့ထမင်းရတယ်ဟိုမဝဘူးပေါ့ဗျာတလားတရက်ကို3လောက်အောင်ကျွေးတယ်ထမင်းကမဝဘူးသူချင်းနဲ့ထမင်းတွေကလည်းနဲလာပြီးအဲအချမ်းမရဲ့အချင်းတွေပေါ့ကောင်းမလေးဆိုမူးလဲတယ်နေ့တိုင်းမူးလဲတာ
ကိုစီတူတန်နဲ့မတ်နီနီထွေးတို့အပါအဝင်မြန်မာနိုင်ငံသား150ကျော်ဂျွန်လ18ရက်တောက်ကြံနေ့မှာကော့တောင်းရနောင်းနေဆက်ဂိတ်ကနေပြန်လည်ဝင်ရောက်လာခဲ့ကြပြီးတော့ကိုဗစ်ကာကွယ်ဆေးအကြိမ်ပြည့်မထိုးနိုင်ရသေးတာကြောင့်ကတောင်းမြို့ရဲမှာကွာရန်တင်း5ရက်တိကျခွဲနေထိုင်နေကြရတာပါ2022ခုနှစ်ထဲမှာရန်နောင်းကော့တောင်းလမ်းကနေဖမ်းဆီးခံမြန်မာနိုင်ငံသား800ကျော်ပြန်လည်လွှဲပြောင်းပေးခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်အချင်းစခန်းမှာမြန်မာနိုင်ငံသားတွေကြုံတွေ့နေရတဲ့အခက်အခဲတွေကိုထိုင်းအာဏာပိုင်တွေအပြင်မြန်မာတာဝန်ရှိသူတွေအနေနဲ့တက်တန်တလောက်ကူညီပေးဖို့ဖမ်းဆီးခံခဲ့ရသူတဦးဖြစ်တဲ့ကိုဝင်းထွတ်ကတောင်းဆိုပါတယ
်ဟုတ်ကဲ့ဖြစ်နိုင်မယ်ဆိုရင်တော့အဲ့ဒီအသွင်းတဲ့အထိပေါရောင်းနိုင်မယ်ဆိုရင်တော့ဗျာအဲ့ကလေးဆိုကျမကြီးသူနောက်ပြီးတော့အဲဘယ်လိုပြောမလဲကအဲ့သွေးလာလို့ဟိုကလေးတွေပတ်စံသူဒီမို့ပစ္စည်းပစ္စည်းကလူစီဒါလည်းမရောက်လာတာလေးလည်းတော်တော်များတယ်ဟုတ်ကဲ့အဲအဲ့အဲ့အချက်လက်လေးတွေပါကျမကြီးနဲ့အဲ့ကွန်လာလာပို့တဲ့ပစ္စည်းပစ္စည်းတွေမရောက်လာတာလေးဟုတ်ကဲ့အဲ့ဒါလေးကူညီပေးသေးချင်လားဒုက္ခရောက်န
ေတဲ့ဟုတ်တယ်ဟုတ်တယ်အချက်လောက်လောက်ကူပ
ါထိုင်းနိုင်ငံတောင်ပိုင်းထင်းသိမ်းရေးစခန်း9ခုမှာဖန်စီခံမြန်မာနိုင်ငံသား9000ထက်မနည်းကျန်ရှိနေသေးတယ်လို့လောက်သမားရေးဆောင်ရွက်နေသူတွေကပြောပါတယ်ထိုင်းနိုင်ငံကိုတွားရောက်အလို့လုတ်ကင်ဖို့တရားမဝင်လမ်းကြောင်းဟာအနေရများနေတာကြောင့်မရွေးချယ်ကြဘူးကိုစီတူနိုင်ကတိုက်တွန်းပါတယ
်ခြားသူတွေတော့ကျွန်တော်တော့ဟိုတရားဝင်သွားသေးခြင်းတယ်တကယ်လို့တွားဖို့ဖြစ်နိုင်တော့တရားဝင်သွားသေးခြင်းတယ်တကယ်လို့ဟို MOU နဲ့ပဲဖြစ်ဖြစ်ပေါ့တကယ်လို့ဒီ MOU ကိစ္စဆိုတာလည်းကျွန်တော်နေအစိုးရကိုယ်တိုင်ဘိုးရောကင်တယ်ပြင်တော့ပို့အကောင်းဆုံးတော့ဖြစ်မယ်လို့တော့ထင်တယ်ဒီ agency တွေဘာလဲဆိုတော့ကျွန်တော်တို့လုံးဝအဆင်မပြေဘူးဒီအစိုးရကိုယ်တိုင်ကင်ပင်နိုင်ရင်တော့ကျွန်တော်တို့ဒီ time မှာလောက်သွားလို့မလို့တော့ပုံပြီးအဆင်ပြေတယ်
2022ခုနှစ်အတွင်းမြန်မာနိုင်ငံသားအများစုပါဝင်တဲ့အထောက်ထားမဲ့နိုင်ငံခြားသားအလို့သမား6000ကျော်ဖမ်းခံခဲ့ရပြီးတော့2022ခုနှစ်ပထမနှစ်ဝက်အတွင်းအထောက်ထားမဲ့မြန်မာနိုင်ငံသားတောင်းကနတ်နဲ့ချီဖမ်းဆီးခံထားရတယ်လို့အလို့သမားရေးလှုပ်ရှားသူတွေရဲ့စာရင်းမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းမြန်မာပြည်တွင်းကြက်တဲမှုတွေကြောင့်ဖမ်းဆီးခံရနိုင်တဲ့အန္တရာယ်ကြီးကပဲမြန်မာနိုင်ငံသားတွေထိုင်းမြန်မာနယ်စပ်အသီးသီးကနေ နေ့စဉ်အဆုလိုက်အပြုံလိုက်ဝင်ရောက်လာမှုတွေပိုတိုးလာနေတယ်လို့လောက်သမားကြီးဆောင်ရနေသူတွေကပြောဆိုပါတယ်ခင်ဗျာ
။ထိုင်းရောက်မြန်မာနိုင်ငံသားတွေရဲ့အချုပ်ထဲကအခက်အခဲအကြောင်းကိုကိုစီသူတင်ဆက်ပေးကြတာဖြစ်ပါလိမ့်။အခုတစ်ခါမှာတော့သခိုင်းတန်းကကြေးရွာမိရှုခံရတဲ့တဲ့င်းကိုတင်ဆက်ပေးကြပါလိမ့်။သခိုင်းတန်းရင်မပင်မြို့နယ်တွေကကောင်းစင်ကြေးရွာမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်တပ်ဖွဲ့တွေထိတွေ့တိုက်ပွဲဖြစ်နေကြသလိုကောင်းစင်ကြေးရွာကိုလည်းစစ်ကောင်စီတပ်တွေကမိရှုနေတယ်လို့ဒေသခံတွေကပြောပါလိမ့်။ရွှေဘုံနဲ့ဝက်လက်မြို့နယ်အဆက်နဲ့ကန့်ပလူမြို့နယ်တွေကရွာတွေမှာလည်းစစ်ကောင်စီစစ်ကြောင်းကနေမြေရှင်းလင်းရေးတွေကြောင့်ဒေသခံတွေလက်နက်ကြီးထိမှန်ပြီးတော့တိုက်စုံးတာတွေရှိတယ်လို့ဖမ်းဆီးတပ်ဖြတ်ခံရမှုတွေလည်းရှိတဲ့အကြောင်းဒေသခံတွေကပြောပါလိမ့်။ဒီကြောင့်ရန်ကုန်ကလာတဲ့တဲ့င်းကိုမတ်စုမုံကတင်ဆက်ပေးထားပါလိမ့်။
စကိုင်းတိုင်းရင်းမပင်မြို့နယ်ကောင်းစင်ကျေးရွာကိုဖြတ်ပြီးတော့ပလဲဘက်ကိုစစ်ကောင်စီစစ်ကား100ကျော်လောက်တက်သွားတဲ့ဂျွန်လ16ရက်နေ့ကလေးကအဲ့ဒီတခြားမှာရှိနေတဲ့ရွာသားတွေကစစ်ဆောင်နေကြရပါတယ်။အဲ့ဒီစစ်ကောင်စီရင်နှက်ဟာပလဲနယ်ဘက်ကိုဆက်မသွားတော့ဘဲကောင်းစင်ရွာကိုပြန်ဝင်လာပြီးဂျွန်လ19ရက်နေ့အထိကောင်းစင်ရွာထဲမှာပဲတက်ဆွဲထားခဲ့တာလို့ဒေသခံတွေကပြောပါတယ်။ဒီကနေ့ဂျွန်လ20ရက်နေ့မှာလဲကောင်းစင်ရွာတွေကစစ်ကောင်စီတက်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေထိတွေ့တိုက်ပွဲဖြစ်နေကြသလိုကြေးရွာကိုလည်းမီးရှို့နေတယ်လို့စစ်ဆောင်တွေကကူညီပေးနေတဲ့ဆရာတော်တစ်ပါးကအခုလိုမိန့်ပါတယ်
။ဒီလမ်းမှာရှိတဲ့ကောင်းသည့်ကြေးရွာကိုမနဲ့ရှစ်ခွဲ9နာရီလောက်ကမီးရှို့သူတို့ရှေ့ကိုထွက်သွားတဲ့အချိန်မှာပဲဦးနဲ့အပါအဝင်ပေါ့နော်ဒေသခံပြည်သူတွေကဝိုင်းပြီးတော့မီးငြိမ်သက်ကြတယ်ပေါ့နော်။အဲဒီလိုမီးငြိမ်သက်တယ်ဆိုရင်ပဲပြန်ပြီးတော့အရှေ့အနေပြန်ဝင်လာတယ်ပေါ့ဒီမှာကြီး။အဲ့လိုဝင်လာတဲ့အခါကျတော့ဒီသူတို့ရဲ့ပြစ်ခတ်မှုတွေကြောင့်မူလို့ဦးသိန်းတို့လည်းအသက်လူပြီးတော့ပြေးခဲ့ရပြီးတော့အခုတခါကြားနေခဲ့တဲ့ဒေသခံပြည်သူကွယ်ရေးအဖွဲ့တွေနဲ့ပြင်းထန်စွာတိုက်ပွဲဖြစ်နေရတယ
်။စစ်ကောင်စီတပ်ရဲ့မီးရှို့မှုကြောင့်ကောင်းစင်ရွာတဲကအိမ်ဘယ်နှလုံးမီးလောင်ခဲ့တယ်လဲဆိုတာကိုတော့အတိအကျမသိရသေးပါဘူး။စစ်ကောင်စီစစ်ကြောင်းရွာအနီးကနေဖျက်သွားခဲ့တဲ့ကောင်းစင်ရွာအနီးတစ်ဝိုက်ကကျေးရွာတွေကပါစစ်ဘေးရှောင်နေရတယ်လို့အဲ့ဒီဆရာတော်ကဆက်ပြီးမိန့်ပါတယ်။
ပြရတာတော့သူတို့ဒီနန်းမှာစစ်ကောင်စီရင်နှန်းတရားကျော်ဖြတ်တယ်ဆိုရင်ပဲပေလဲပေနန်းမှာရှိတဲ့ရွာပေါင်းများစွာပေါ့တော့ဒကမာကြီးဒီရေမပင်ကနေဒီဘက်ဆိုရင်၄၅၆ရွာလောက်ရှိနေပြီသူရဲ့အားဖြင့်လေထောင်ကျုံမှာပေါ့နော
်ဂျွန်လ18ရက်နေ့စနေနေ့ကရွှေဘိုခရိုင်ကြောင်မြောင်းတိုက်နယ်ကစစ်ကောင်စီစစ်တပ်ဖွဲ့ကတမန်3စီးနဲ့လာပြီးတော့ရွှေဘိုနဲ့ဝက်လက်မြို့နယ်အဆက်ကလမကျေးရွာအုပ်စုတွေကလက်ကောက်ကြရွာအနီးမှာလက်နက်ကြီးတွေနဲ့ရန်တမ်းပစ်ခတ်တာကြောင့်အရသားနှစ်ဦးသေဆုံးပြီးတော့တဦးထိခိုက်ဒဏ်ရာအပြင်းထန်ရတယ်လို့ဒေသခံတဦးကပြောပြပါဗျ
။စစ်နေ3စီးနဲ့ဆင်းလာပြီးတော့ကြောင်မြောင်းဘက်ကဆင်းလာပြီးတော့အဲကလမကျေးရွာမှာအဲ့ဝါတာနာတော့ဒီနဲ့လာပြီးတော့အဲ့ဝါစက်ကောင်စီနဲ့ဒူစော်ရီအဖွဲ့ပါလေလက်လက်ကြီးတွေနဲ့ပြစ်တယ်လက်ကောက်ကြသေးရွာကအောင်ဆန်းဝဲအဲ့တုံးနဲ့ဆောင်းနဲ့အရွယ်ဆုံးတယ်လက်လက်ကြီးချိမှန်ပြီးတော့အဲ့ထုံးမုံကုန်သေးရွာကအောင်ကြီးဆိုတဲ့ကလေးသူကလည်းအသက်35ပတ်ဆာလောက်ပဲသူလည်းတည်သူလည်းလက်လက်ကြီးချိမှန်တာပဲ
အဲ့ဒီစက်ကောင်စီတက်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တချို့လက်ကောက်ကြသေးရွာအနားမှာတနအိခွဲဝင်းကျင်လောက်အပြန်အလှန်ပြစ်ခတ်မှုဖြစ်ခဲ့ပါတယ်။အဲ့ဒီပြစ်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်မှာတော့စစ်ကောင်စီတပ်တွေပြန်မဆုတ်ခင်မှာလက်ကောက်ကြရွာကနေအိမ်မီးလောင်ဆုံးရှုံးလို့တဲဆောက်ပြီးတော့နေနေကြရတဲ့သူတွေရဲ့တဲတွေကိုလည်းမီးရှို့ဖျက်ဆီးထားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ကံဘလူမြို့နယ်မြောက်ချမ်းမှာတော့ဂျွန်လ၈ရက်နေ့ကဇော်ချောင်းကျေးရွာကိုမီးရှို့ပြီးတော့တက်သွားတဲ့စစ်ကြောင်းကလမ်းတစ်လျှောက်ကျေးရွာတွေကဒေသခံတွေကိုဖမ်းဆီးပြီးတော့တချို့ကိုပြန်လွှတ်ပေးတာရှိသလိုတချို့ကတော့အလောင်းမဲပြန်တွေ့ရတာတွေအများကြီးရှိခဲ့တယ်လို့ဒေသခံတဦးကအခုလိုပြောပြပါတယ်
။ပြီးခဲ့တဲ့တပတ်အတွင်းကဆိုရင်ကျွန်တော်တို့ဒီရွာတွေမှာအများကြီးအသက်ခံရတယ်ပြီးခဲ့တဲ့3ရက်လောက်ကလည်းကျွန်တော်တို့အရှိချောင်းပြန်လာတဲ့ဆက်ကြောင်းကလမ်းမှာမိတယ်တင်ပေါ်9ရက်ကိုလည်းတစ်ခါတည်းတက်သွားတယ်ကျွန်တော်တို့ဇော်ချောင်းတွေကိုမီးရှို့ပြီးတော့ကျွန်တော်တို့အင်ကုန်မဲတက်တဲ့ဆက်ကြောင်းကအပြန်ပေါ့ဗျာ
စကိုင်းတိုင်းအတွင်းမှာတော့တိုင်းစစ်ဌာနချုပ်အခြေဆိုင်ရာမုံရွာမြို့ပတ်ပတ်လည်ဖြစ်တဲ့ရင်းမပင်ပင်လယ်ချောင်းဦးမြင်းမူအရတော်ဝက်လက်ဆတဲ့နေရာဒီမှာဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲဖြစ်ခဲ့တာတစ်နှစ်ဝန်းကျင်လောက်ရှိနေပါပြီ။ PDF ဒေသခံပြည်သူကာကွယ်ရေးတပ်တွေဟာကျေးရွာတွေမှာအခြေဆိုင်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်လို့ဆိုပြီးစစ်ကောင်စီဘက်ကနေမြေရှင်းလင်းရေးစစ်ဆင်မှုတွေကိုတိုးပြီးတော့လှုပ်ဆောင်လာနေတာဖြစ်ပါတယ်ရှင်။
စကိုင်းတိုင်းရင်းမပင်မြို့နယ်တွေကမီးရှို့ခံရတဲ့တဲ့တင်ကိုမဆုမုံတင်ဆက်ပေးကြတာပါ။တင်းလာနေညအတွက်တင်ပေးပို့ချက်တွေကတော့ဒီလောက်ပါပဲရှင်။ဒုတိယပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြအောင်မှာဖြစ်ပါတယ်။ကျမတို့ရဲ့ VOA ကထုတ်လွှင့်နေတဲ့စီစဉ်နေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ email လိပ်စာ bamis@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်ရှင်။
Three men we yabu yiji de digni kema, Kabaji, pay yet dida mabe yoni bazi. Clotichen ni layone, three men we ya you name abi. Lepiali ne de chet tao yone, ya you name it, three we, nanga yi pisinwe, de gaboa, selenwe. One click, Clotichen ni yone, Kabaya yaga at Danigu, chasen nas and ima kipari. Rating Beniaga bepiki, Vue Plux application go, download ya yuba.
မင်္ဂလာညချမ်းပါရှင်ဗီအိုအေကနေ2023ခြွန်လ23ရက်နေ့တင်လာနေကြပါရင်စီစဉ်တွေကိုအမေရိကန်ပြည်သူဝါရှင်တီစီမြို့တော်ကနေလိုင်းတိုမီတာ19ကီလိုဟတ်စ်15လေးငါ3ညလိုင်းတိုမီတာ22ကီလိုဟတ်စ်9332ငါတို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝမ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်ကြတဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်တက်တက်ရောက်တ ပြီးတော့နိုင်ငံတကာကပြောပါတယ်ပြည်တွင်းမှာအိုးအိမ်စုခွာထွက်ပေးကြသူတွေကအစကျောင်းတက်ဖို့ခန့်နေတဲ့ကလင်းငယ်တွေအဆုံးကျုံတွေ့နေရတဲ့အခြေအနေတွေအကြောင်းရန်ကုန်ကပေးပို့တဲ့သတင်းတောက်မှတ်စုကိုတော့ကိုစိုးဝင်းလိုင်ကတင်ဆက်ထားပါတယ်ရှင်
အသင်းပြည်နောက်မြန်မာနိုင်ငံအတွင်းကလူ့အခွင့်အရေးအခြေအနေဟာတည်တည်တသာကျဆင်းနေတယ်လို့နိုင်ငံတကာအသံဝင်းကပြောဆိုမှုတွေရှိနေပါတယ်။ပြည်တွင်းမှာအိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေ၊လုံခြုံရေးအခြေအနေကြောင့်ကြောင်းတက်ဖို့အခက်တွေ့နေတဲ့ကလေးငယ်တွေအပါအဝင်အလွှာဆုံလူသားအသီးသီးရဲ့နေ့စဉ်ဘဝတွေမှာလူ့အခွင့်အရေးဘယ်လိုရုပ်ရော်နေပါသလဲ။ရန်ကုန်ကပေးပို့တဲ့သတင
ကျွန်တော်တို့ဒီဝါဒီမှာအများကြီးအသက်ခံရတဲ့ပြည်သူတွေဟာ Luke ye chopo canyare tandia regane, yomuton and yawulu biobare. Pirima lenaga and tipakarija, o in son trapinia durema, yepo okuni de lu anidlo, trosi, nanganagaga, beme, ludajin sana, mukuni de yaman bogale, kuchenti kakenibare. Gladamaga, gabasana yaka, season, WFP ga, pitipaka dan kania durego, okuni bene beme, pecomune, a sheba chansido, yamala de bulos, similo yuaganga, a kulu biobare.
ဒီကံဒီကစင်ပြေကတော့အတော်တော်မှာပဲစကန်ချတယ်သူပြီးတော့ဒီလိုတော့သာစစ်တပ်ရဲ့အရင်ကခင်နေတယ်ဘာလို့လဲဆိုတော့ဒီနေ့ဒီမှာကျန်ရတော့ဒီကျွန်တော်ကြီးချောင်းကုန်တယ်ကျွန်တော်ကအစီအစဉ်ဒီကြိုးဒီကျွန်တော်ထောင်းပြီးခေါင်းပေးရပါတော့အခုကြာတော့ဖတ်ဖတ်ရအတိုင်းကဒီစစ်တပ်ကြီးနေတယ်ဒါပေမဲ့အပြည့်ကြတော့ဒီကျွန်တော်ခေကုန်ချိချမ်းမှာပြေးချိမှာပြေးချိနေတယ်ဒီကတော့
ကလာမီတီဒီတော့တော်တော်မှန်နေတာကြတော့ကျွန်တော်ပြောလိုက်ခင်ကြတော့ဒီကျွန်တော်လက်မိသားစုဒီအရဘတော်ဒီစာရေးတိုက်ဒီကွန်ဆောက်တယ်ဗောနော်ဒီကွန်ဆောက်တယ်လို့အပ်တယ်နောက်ပြီးတော့ခေါ်လဲအရောက်လို့အပ်တယ်ဗောနော်မြန်မာနိုင်ငံမှာတိုက်ပွဲနဲ့နိုင်ငံရေးပဋိပက္ခအခြေအနေတွေကြောင့်ရွှေ့ပြောင်းနေထိုင်သူဥယေဟာတက်တန်းကြော်သွားပြီလို့ UNOCHA ကလသမကလူသားချင်းစာနာမှုအကူအညီပေးရေးရုံးကထုတ်ပြန်ပါတယ်အဲ့ဒီထက်မှာဆီအာနာသိမ်းပြီးနောက်အိုးအင်စွန်ထွက်ပြေးနေရတာနေအိမ်နေမိရှုခံရတာတစားတဲ့တစားတက်လာတဲ့ကုံစင်းနှုံးနဲ့စီးပွားရေးမပြေလည်မှုတွေအပြင်နေ့တတူဝလုံခြုံမှုမရှိတော့တဲ့ဘဝတွေကိုတချို့ကညှိတွားနေကြပါတယ်လက်တွေ့မြေပြင်အခြေအနေတွေကိုပြောပြနိုင်ဖို့ကနောက်ဆက်တွဲလုံခြုံရေးအခြေအနေဆိုးရိမ်မှုတွေကြောင့်လဲလွတ်လွတ်လပ်လပ်
ကျွန်တော်ရပ်တူကြီးအရာသားပြောက်ကလက်ရှိနေဒီမှာသင်္ကန်းတန်းနဲ့ဒီလိုအခုပြောနေတာဒီကမှာကိုယ်ကလေးတစ်ခုကိုကျွန်တော်ကဟိုဖက်လိုက်ပြီးတော့မှာမဟုတ်ဘူး။ပုံကြီးချက်ပြီးပြောနေတာမဟုတ်ဘူး။ဒါနဲ့အဲ့ဒါကကျွန်တော်မှာနောက်ဆက်တွဲမလုံလုံရတာပေါ့။တအားကကျွန်တော်ကမကောင်းတဲ့အချက်ပဲ။မြန်မာနိုင်ငံကနေရာအတော်များများမှာအင်တာနက်လိုင်းတွေဖြတ်တောက်ထားသလိုသတင်းတောက်တွေနဲ့လူခွင့်ရေးချိ အနာသိမ်းပြီးနောက်ပိုင်းမှာနိုင်ငံတကာရဲ့ PR တွေကြောင့်မြန်မာနိုင်ငံကထွက်သွားတဲ့ပြည်ပကုမ္ပဏီကြီး25ခုလောက်ရှိပါတယ်။
Kayogane Anate Mujao Pirima Alo Kaimbao Nate Niba Lao Song Chong Arelo ILO Ye Sien Kazar Kuma Popia Tabare Nemati Ye Leshi Icheniha Samu Zong Longan Shien to Cho Adwe Alo Tama Queen Ye Lilu Shubi Ubri Meloya Dego Popodini Chopo Queen Yane at Champion Delo Nemanga Aturi Elo Tama Tamagam Ya FGW Amye Okata Domu Sanaminga Piovare
ကမ္ဘာနည်းကိုရှင်နေကတော့ကမ္ဘာစပီးရမယ်အစားတော့အခုခေါက်ပါပဲလေးရမယ်ပေါ့နော်အဲ့တော့သူတို့ကကမ္ဘာနည်းတပါးလေးအကြောင်းမျိုးကြာပြီးတော့ဥပဒေနဲ့ချက်ကြီးမပေးတဲ့ထုတ်ကောင်မျိုးတွေရှိတယ်လို့စိတ်ညစ်ပြီးထွက်အောင်လုပ်ခဲ့ပုံစံမျိုးတွေရှိပြီးတော့အဲ့ဒီလိုတမားကြီးကနေစားကြည့်ပြန်တော့ဝင်ရောက်လာတဲ့ပုံစံမျိုးတွေဒီပေါ်ပေါ်နဲ့ဆိုင်ကုန်လိုခိုင်းနေချက်ချင်းမပေးချက
Siana Tebi no by Badae Lulaque, Pobi Jasin Torello, American Nagajai, Tanae, Natana Setacuni, Naganaga, Badae Lulaque, and Sin Kazama, Popia Tabare. Natana Sashikuni, Pozibo, Chega, Ubrema, Nangandara, and Lulasa, Goga, when she be, Badae Yungi Mupo, Soga, Pio Surane, Ati, Piacino, Damia Tabi Mele, Badae Queja, Cantamuri, Niku Murigaro, Shinizelo, Popia Bare. Siana Tebi no by Piaci Kangare at a Lune injured Epien, Badae Sa Urele, Dea Nibala Shibare, Gladamaga, Poet Sidene, Lucun Ye, Poet Ye, a Chet Lego, Go Catare, Asha Catale, Atendo, Mia the Denloa, UCA, Topian Gemma, Crian Badawan, Miazu, Nitine, Chimpine, the Kudamare, Badae Sa U, Chosen Nakula, Micho Cayare, Lu, Popia Tabare, Crian Badae, Gonzan, the Ugaro, Go Yong Gia, Go Gwen Shida and Nitaha, a Kuchema, Miaji, Qua Chatuare, Lu, Piobare.
အမြဲတမ်းကျွန်တော်တို့ထိတ်လန့်နေရတာပေါ့ဘူးကူကွယ်တာတော့မှဟိုအရင်လိုမျိုးကြော်ရွှင်မှုကမရှိတဲ့လောက်ပဲခံစားမိပါတယ်အဲဆိုအမြဲတမ်းအချိန်အမျိုးမျိုးကိုကျွန်တော်တို့နားဆွနေရတာပေါ့အခုကဘူးယုံကြည်တာတော့ယုံကြည်ဦးတော့ဦးပြုတယ်ဒါပေမဲ့အရင်လိုမျိုးတော့မဟုတ်အမြဲကွာခပါလေပြည်တွင်းကလူခွင့်ရေးချိုးပေါက်ခံရတဲ့အထက်မှာကလေးငယ်တွေလည်းပါဝင်နေပါတယ်ပြီးခဲ့တဲ့ရပိုင်းကလုတ် ကျွန်တော်တို့ဒီဝါဒီမှာအများကြီးအသက်ခံရတယ်ဒီပြည်ပကပြည်နေတဲ့နေရာကကလေးလောက်သားဦးရေကတန်း160လောက်ရှိတယ်လို့ပြောပါတယ်ဒါကကလေးဆယ်ယောက်မှာတယောက်ကကလေးလောက်သားဖြစ်နေတာပါစီရေးပဋိပက္ခဖြစ်နေတဲ့နေရာကကလေးတွေဆိုရင်ပညာသင်နိုင်တဲ့အခွင့်အရေးကပိုနည်းလာပြီးအလုပ်လုပ်နိုင်ရကြပုံများလာနိုင်တယ်လို့အယလူကပြောပါတယ်ဆရာနာသိမ့်ပြီးတဲ့နောက် တနင်္ဂနွေလုံးမှာလုံခြုံရေးစိုးရိမ်စရာဖြစ်ခဲ့ပြီးစာတင်ကြောင်းအများပြားလဲပိတ်ထားရပါတယ်။အေယာဝတီတိုင်းမှာတော့ဒီရဲ့ပိုင်းအတွင်းကောက်ယူထားတဲ့စီးရင်အရာဆိုရင်မနစ်ကတဲ့အခု2020ခုနှစ်မှာကျောင်းအပ်နှုန်းကပုံများလာတယ်လို့အေယာဝတီတိုင်းကလေးတငယ်အခွင့်အရေးများဆိုင်ရာကော်မတီကဦးအောင်စောဦးကပြောပါတယ်။ဒီကလေးတွေကတချိန်တန်ကြောက်လို့ရှိရင်လုပ်ငန်းခွင့်ကိုဝင်ရတဲ့အခါကြောက်လို့ရှိရင်သူတို
ဒီကနေ့ကိုရင်းဆုံးဆုံးအောင်လို့တောင်းအပ်နေကြတာပြည်။2020ခုနှစ်ကနေအခုနှစ်အပြီလအထိကျောင်းပေါင်းအနည်းဆုံး260ချောက်ဆယ်လောက်တိုက်ခိုက်ခံရပြီးတကယ်အရေးအတွက်ကဒီတဲ့ပုံများနိုင်တယ်လို့ဆေးသချယ်ဒရန်အဖွဲ့ကပြောပါတယ်။တချို့ဖြစ်စဉ်တွေမှာဆိုရင်ကလေးတွေသွားဖို့ကျောင်းတောင်မရှိတော့ပါဘူး။ဆရာနာတင်ထားတဲ့မြန်မာနိုင်ငံမှာအရွယ်ဆုံးလူဒန်းစားအလွန်အသီးသီးရဲ့နေ့စဉ်ဘဝတွေ
ထားတဲ့အကြောင်းတွေကိုဒီတစ်ပတ်ရဲ့သတင်းတော်မဆုအစီအစဉ်ကနေစူးစီးတင်ပြလိုက်ရပါတယ်ခင်ဗျာ
ဆရာနာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံတွင်လူခွင့်အခြေအနေကျဆင်းမှုအခြေအနေတွေအကြောင်းဒီတပတ်ရဲ့သတင်းတော်မှတ်စုစီစဉ်မှာကုစုံဝင်းလိုက်တင်ဆက်ပေးကြတာဖြစ်ပါတယ်အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးကြပါလိမ့်ကာဆစ်တန်နိုင်ငံမှာအနည်းဆုံးလူဦးရေ၄ပုံတောင်ဟာချွတ်ချုံကျစီးရဲမွေးတဲ့အခြေအနေကိုရောက်ရှိနေပါတယ်အလုံးမရှိရတဲ့လက်တလုံးငွေကြေးဖောင်းပွားမှုကြောင့်အခြေအနေတွေပိုပြီးတော့ဆိုးရွားစေတာပါ AB သတင်းဆောင်မတစ်ပုဒ်ကိုဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်တင်ကြီးထိုက်ကတင်ဆက်ပေးထားပါတယ်ရှင်
မန်ဘတ်ခနော့ဟာကာဇက်စတန်ရဲ့မြို့တော်ဘီရှ်ကက်စင်ကြေဘုံမှာနေပါတယ်အမြဲတမ်းအလုံးမရှိတဲ့သူ့အနေနဲ့သ ူစနီးနဲ့ကလေး၃ယောက်နောက်ကလေးထိန်နေရတဲ့သူညီမကိုပါတာဝန်ယူထားရတာပ
ါကင်းချေမစ္စတေး
မိမကောင်းတဲ့သားကိုစောင့်ရှောက်နေရတဲ့အတွက်မိမကအလုံးမလုံးနိုင်ပါဘူးဆရာဝန်ရဲ့အထူးညွှန်ကြားချက်အရသားကအချိန်မှန်အစားစားဖို့လိုအပ်ပြီးတရက်ကိုဆေးကလည်း၅ချိန်ထိုးရပါတယ်အစားစားပြီးတိုင်းဆေးထိုးရပါတယ်သားကိုစောင့်ရှောက်ဖို့လိုနေတာကြောင့်မိမကအလုံးမလုံးနိုင်တာပါကျွန်တော်တယောက်တည်းပဲအလုံးလုံးနိုင်ပါတယ
်မမ်ဘာကနော့အနေနဲ့အင်္ဂါခါက45ဒေါ်လာလောက်ပေးရပြီးကျန်တာကတော့အစားအသောက်နဲ့ဆေးဖို့ဖြစ်ပါတယ်အလုတ်ကလည်းနေ့တိုင်းရှာလို့မရဘဲဝင်ငွေကလည်းမတည်ကြပါဘူ
းတရက်ကို10ဒေါ်လာလောက်ရမယ်အလုတ်ရှာပါတယ်တစ်ခါတလေတော့9ဒေါ်လာလောက်ပဲရပါတယ်ကပ်ဘေးရောကမတိုင်ခင်ကတည်းကဒီလောက်ရနေတာပါအချိန်တွေကအတူတူပါပဲဒါပေမဲ့လည်းအခုကတော့ငွေကြီးပူပြီးကြက်တဲလာပါတယ်အခုလက်ရှိမှာတော့ကျွန်တော်တိတ်ကိုအခက်ခဲတွေ့နေပါတယ်။သားကကျန်းမာရေးမကောင်းတာကြောက်ပါ။အခုဆိုဈေးတွေကတိတ်ပြီးကြီးလာတော့သူ့အတွက်ဈေးဝယ်ဖို့မတတ်နိုင်ပါဘူး။ဥပမာပြောရရင်သားအတွက်ဈေးဝယ်မယ်ဆိုရင်မိမအတွက်လစဉ်ဈေးထုတ်ဖို့ဈေးမဝယ်နိုင်တော့ပါဘူး။မိမအတွက်ဈေးဝယ်မယ်ဆိုရင်သားအတွက်ဈေးဝယ်ဖို့မလုံလောက်တော့ပါဘူး
။အမျိုးသားစီးရင်အင်ကော်မတီရဲ့2020ပြည့်နှစ်စီးရင်အချက်လက်တွေအရကဇက်စတန်နိုင်ငံလူဦးရေရဲ့အ ਨੇ ဆုံး၄ပုံတပုံဟာအလားတူအခြေအနေမျိုးနဲ့နေထိုင်နေကြရပါတယ်။ COVID-19 ကပ်ဘေးရောဂါနဲ့ယူကရိန်းစစ်ပွဲအခြေအနေကြောင့်ကဇက်စတန်မှာစီးရဲမွေးတည်မှုက35ရာခိုင်နှုန်းကနေ38ရာခိုင်နှုန်းအထိတိုးလာနိုင်တယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းထားပါတယ်။ဒါပေမဲ့လည်းဒီစီးရင်တွင်မှာစီးရဲမွေးတည်မှုသတ်မှတ်ချက်ကိုလူတဦးတစ်နေ့ဝင်ငွေကဇက်စတန်ငွေချေ96ဆမ်အမေရိကန်ဒေါ်လာ21စင်နဲ့သတ်မှတ်တွက်ချက်ထားတာဖြစ်ပြီးဓာတ်ကလက်တွေအခြေအနေနဲ့မကိုက်ညီဘူးလို့ချွတ်ချုံကျစင်ရဲမွေးတည်မှုနဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အိုလီဗာဒီရှတ်တာကပြောပါတယ
် Give we take a realistic measure of poverty
စင်ရဲမွေးတည်မှုကိုလက်တွေ့ကျအောင်တိုင်းတာမယ်ဆိုရင်တော့လူတူချင်းရဲ့အခြေခံလိုအပ်ချက်တွေပြည့်မီရေးအတွက်တစ်လကိုကာဇက်စတန်ငွေချေဆမ်6000လိုအပ်မှာဖြစ်ပြီးနိုင်ငံတွင်းမှာစင်ရဲမွေးတည်မှုနှုန်းက80ရာနှုန်းရှိသွားပါမယ
်။အလို့အကင်မရှိတာနဲ့လက်တလုံးငွေကြေးဖောင်းပွားမှုကိုအပြစ်ဖို့ကြပါတယ်။ဖွံ့ဖြိုးပြီးနိုင်ငံတွေမှာတော့သူတို့ဝင်ငွေရဲ့73ရာခိုင်နှုန်းကနေ14ရာခိုင်နှုန်းလောက်ကိုစားနပ်ရိက္ခာဝယ်ယူကြကြောင်းကာဇက်စတန်ပြည်သူတွေကတော့ဝင်ငွေရဲ့အနည်းဆုံး80ရာခိုင်နှုန်းလောက်ကိုအစားအသောက်အတွက်သုံးနေကြရတယ်လို့လေကုလသမဂ္ဂအထူးကိုယ်စားလှယ်ဒီရှတ်တာကပြောပါတယ်ဇွန်လတရနေ့ကဆလို့အစိုးရဘက်ကလူမှုထောက်ပံ့ကြေးခန်းစားခွင့်တိုးပေးပါတယ်ကာဆစ်စတန်အစိုးရရဲ့အလုပ်သမားလူမှုဖူလုံရေးနဲ့ရွှေပြောင်းမှုဆိုင်ရာဝန်ကြီးဌာနကခန်းစားခွင့်ဆိုင်ရာဌာနအကြီးအကဲမက်ရှ်ကက်ဘက်ကနက်ရှက်ကအခုလိုပြောပါတယ
်နာစီဝနီရှိဒင်းမီဆစ်
လက်ရှိမှာဝန်ကြီးဌာနရဲ့လာစဉ်လူမှုထောက်ပံ့ခြင်းနဲ့ကလေးခံစားခွင့်ရယူနေတဲ့မိသားစုက၄သိန်းခွဲကျော်လောက်ရှိပါတယ်။ဒီအပြင်ကိုကလေးခံစားခွင့်ရယူနေတဲ့မိသားစုက3,600လောက်ရှိပါတယ
်။မြို့တော်မှာအမျိုးသမီးများရဲ့ပြဿနာများဖြေရှင်းရေးအတွက်စင်တာတစ်ခုကိုလည်းပြီးခဲ့တဲ့ဇန်နဝါရီလအတွင်းမှာပဲအစိုးရကဖွင့်လှစ်ပါတယ်။မျိုးသမီးများရဲ့အခက်အခဲများဆိုင်ရာစင်တာရဲ့ညွှန်ကြားရေးမှူးကတော့ဖာရူစာခါရာဘေဘာဖြစ်ပါတယ
်။ Бывают случаи, когда
သွားစရာနေရာမရှိတဲ့အမျိုးသမီးတွေရှိပါတယ်တဲ့။သူတို့အတွက်အထောက်အထားဆက်ရွက်စတဲ့နေရာရှိရေးကလေးမွေးစင်းတဲ့နိုင်ငံကူးလက်မှတ်တွေရရှိရေးအတွက်ကူညီပေးနေတာပါတဲ့။ကလေးတွေကိုလူမှုစောင့်ရှောက်ရေးအကြောင်းတွေမှာဝန်ထမ်းအောင်လဲစူးစမ်းပေးနေပြီးဒီလိုလှုပ်ပေးခြင်းအပြင်သူတို့အနေနဲ့အလောက်ရှာဖို့အခွင့်အလမ်းရသွားစေပါတယ်။အလုပ်သမားနဲ့လူမှုဝန်ထမ်းဝန်ကြီးဌာနလက်အောက်မှာအခမဲ့တင်နန်းတွေရှိနေပြီးအမျိုးသမီးတွေတက်ရောက်တင်ကြားနိုင်တယ်အလုပ်ရှာနိုင်တယ်လို့ပြောသွားတာပါမြို့တော်ဘီးချ်ကက်မှာနေတဲ့အသက်34နှစ်အရွယ်မီရီစာဒီဘာကာဆူဘာကာရောသူမရဲ့ကလေးရှိဦးအတွက်ကလေးထောက်ပံ့ခြင်းရရှိပြီးနှလုံးရောဂါရှိတဲ့သမီးတယောက်အတွက်ဒေါ်လာ100ရပါတယ်ဒါပေမဲ့လည်းငွေချေးဖောင်းပွားမှုကြောင့်လူမှုထောက်ပံ့ခြင်းကမလုံလောက်တော့ပါဘူးသူမရဲ့ခင်ပွန်းဖြစ်သူကဆောက်လုပ်ရေးလုပ်ငန်းမှာအလုပ်လုပ်ပေမဲ့အမြဲတမ်းအလုပ်မဟုတ်တဲ့အတွက်စောင့်တွင်းရောက်ရင်အလုပ်မရှိတော့ပါဘူ
း။ On top of that, Charles Le Goyonjele
ဆောက်ချားရှာသည်များကအစားအသောက်လောက်ပဲဝယ်လို့ကြပါတယ်။အခုဆိုရင်စားတောက်ကုန်အလုံးကတိတ်ပြီးတော့ဈေးကြီးလာပြီးသူတို့မှာတစ်လအတွက်ကီလို50ဂျုံတိတ်အိတ်ပဲရှိပါတယ်တဲ့။ အလုံးမရှိတာကပြဿနာရဲ့အဓိကအကြောင်းရင်းဖြစ်တယ်လို့ကုလသမဂ္ဂအထူးကိုယ်စားလှယ်ဒီရှတ်တာကပြောပါတယ
် The reactions of the government
အရွယ်ကောင်းလူငယ်တွေရုရှားနဲ့ကာဇက်စတန်တွင်ရွှေ့ပြောင်းမှုနဲ့ UK တောင်ကိုရီးယားဒါမှမဟုတ်လဲဂျပန်နိုင်ငံတွေကိုရွှေ့ပြောင်းမှုတွေတိုးလာနေတဲ့ကိစ္စကိုအလေးပေးအားပေးဆောင်ရွက်တဲ့အစိုးရရဲ့တုံ့ပြန်ဆောင်ရွက်မှုတွေကရေတိုးဖြည့်ရှင်းချက်ဖြစ်နေပါတယ်ဒါကနိုင်ငံအတွက်ရေရှိဖွံ့ဖြိုးမှုမဟာဗျူဟာမဟုတ်ပါဘူးနိုင်ငံတွင်းမှာဆင်းရဲမွဲတေမှုကိုရှော့ချနိုင်ရဲ့အတွက်လူသားအရင်းမြစ်တွေကိုပြပတင်ပို့ပြီးနိုင်ငံတွင်းကိုငွေလွှဲပေးရေးဆိုတာကိုရေရှိဆက်လုပ်လို့မရနိုင်ပါဘူးပြည်တွင်းစီးပွားရေးမှာအလုတ်အကန်အခွင့်အလန်းတွေဖန်တီးပေးရမှာပါ
မတ်တငီထိုင်စီစဉ်တင်ဆက်ထားတဲ့စီးပွားရေးကဏ္ဍကိုနားဆင်တင်ဆက်ခဲ့တာဖြစ်ပါတယ်။အခုဆက်ပြီးတော့ဘလော့ဂါရီပြောသမျှအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။အီတလီမှာ89 AD တုန်းကမီးတောင်ပေါက်ပြီးတော့ချော်ရည်တွေနဲ့ဖုံးသွားတဲ့ပွန်ပေမြို့ဟောင်းကြီးကိုနောက်ဆုံးမော်နီးပညာရေးတုံးပြီးတော့ထိန်းသိမ်းနေပါတယ်။တချိန်ကပျောက်ကွယ်သွားတဲ့မြို့ဟောင်းကြီးကိုခေတ်သစ်နီးပညာရေးနဲ့ရေရှည်ထိန်းသိမ်းထားနိုင်ဖို့ကြိုးစားနေကြတဲ့အကြောင်းမတ်စုပြေမွန်ကဘလော့ဂါရီပြောသမျှအစီအစဉ်မှာတင်ဆက်ထားပါတယ်ရှင်။
ကျောင်းမခေ89 AD တုန်းက Vesuvius မြေတောင်ကြီးပေါက်လို့တမျိုးလုံးချော်ရည်ဖုံးသွားခဲ့တဲ့ပွန်ပေမြို့ကြီးကိုဒီကနေ့အထိပြန်လည်တူးဖော်ရှာဖွေရေးတွေလုပ်နေတယ်လို့တူးဖော်ထားတဲ့နေရာတွေကိုဆက်လက်ထိန်းသိမ်းနိုင်ဖို့လည်းအီတလီတာဝန်ရှိသူတွေဆောင်ရွက်နေကြပါတယ်။ပြန်လည်တူးဖော်ထားတဲ့မြို့ဟောင်းကြီးတွေကလူဝင်ဖို့ခက်ခဲတဲ့မြေအောက်နေရာတွေရဲ့အခြေအနေကိုစက်ရုပ်နဲ့စောင့်ကြည့်လေ့လာနေတယ်လို့ကောင်းငင်ကနေလည်းမောင်းသူမဲ့ drone ရင်သုံးပြီးတော့လေ့လာမှတ်တမ်းတင်နေပါတယ်။အစာဦးကြီးတွေရဲ့ကြံ့ခိုင်မှုလုံခြုံမှုကိုစောင့်ကြည့်လေ့လာနိုင်ဖို့အတွက်နောက်ဆုံးပေါ်နည်းပညာတွေနဲ့ဖန်တီးထားတဲ့ sport ဆိုတဲ့ဆက်ရုပ်ခွေးနဲ့စမ်းသပ်နေတာပါ American အခြေစိုက် Boston Dynamics ကုမ္ပဏီကပြုလုပ်တဲ့ sport ခွေးဆက်ရုပ်မှာသုံးဘက်မြင်ပုံတွေရိုက်ကူးမှတ်တမ်းတင်နိုင်တဲ့ laser scanner တွေတပ်ထားပြီးတော့လူတွေတော်ယုံသွားဖို့မလွယ်တဲ့နေရာတွေကိုသွားနိုင်မှတ်တမ်းတင်နိုင်ပါတယ်အဲဒါကြောင့်အင်မတန်ချင်းမြောင်းသေးငယ်တဲ့နေရာတွေမြေအောက်လှိုင်ကိုရီတဲ့အထီကိုခွေးဆက်ရုပ်သွားပြီးတော့ပတ်ဝန်းကျင်အနေထားတွေကိုမှတ်တမ်းတင်ပေးနိုင်ပါတယ်ဒူးဖော်ရေးပြုပြင်ထိန်းသိမ်းရေးတွေအတွက်တိတ်ကိုအသုံးဝင်တဲ့နောက်ဆုံးပေါ်နည်းပညာဖြစ်တယ်လို့ခွေးဆက်ရုပ်ဖန်တီးသူတွေကပြောပါတယ
် che uno scanner in grado di acquisire mentre il robot percorre il
ဆက်ရုပ်သွားတဲ့နေရာတစ်လျှောက်မှာသူ့ကိုယ်မှာတက်ထားတဲ့သုံးဘက်မြင် laser scanner တွေကတောက်လျှောက်ရိုက်ကူးမှတ်သားထားတဲ့အတွက်အဲ့နေရာတွေကအခြေအနေတွေကိုသိစိတ်သိရနိုင်ပါတယ်တမယိုးချနည်းပညာတွေသုံးပြီးတော့လေ့လာလို့မရနိုင်တဲ့အခြေအနေမျိုးလုံခြုံမှုမရှိလို့လူတွေပုံဝင်နေတဲ့နေရာမျိုးတွေအတွက်တိတ်ကိုသုံးဝင်ပါတယ
်ပြန်လည်တူးဖော်ထားတဲ့မြို့ဟောင်းနေရာတွေကိုစောင့်ကြည့်ထိန်းသိမ်းတဲ့နေရာမှာရောဆက်လက်တူးဖော်ပြင်ဆင်မောမန်နေတဲ့နေရာတွေရဲ့အခြေအနေတွေကိုပိုပြီးသိရနိုင်အောင်ပါဆက်ရုပ်ခွေးကိုအသုံးပြုတဲ့အတွက်ရှေးဟောင်းမြို့ကြီးအတွက်သာမကဒီမှာအလုံးလုံးနေကြတဲ့ပြည်အလုံးအတွက်ပါပို့ပြီးတော့ဘေးကင်းလုံခြုံနိုင်ပါတယ
်Il cane robot ci consente di esplorare, monitorare anche delle strutture.
Questo è un giang, miao di sao bo ni go jano lo le da su san lo ya ba de. A thu phi she yang pisi tko re tu tha de. Miao lai gao ne pa win, ta win chi tu re twa bu an ye chi de niya re go set yok khwe tong bi sao chi le la nai ma de.
လက်ရှိဆက်ရုပ်နည်းပညာတွေထဲမှာရှေးအပြေးဆုံးနည်းပညာတွေနဲ့လှုပ်ထားတယ်လို့ဆိုတဲ့ဒီခွေးဆက်ရုပ်ကဘလောက်ခက်ခဲတဲ့အတားအဆီးတွေရှိပါစေကြော်လွှားသွားနိုင်တယ်လို့လည်းပြောပါရယ်ဆက်ရုပ်ခွေးမှာ360ဒီဂရီပတ်လည်ရိုက်ကူးနိုင်တဲ့ကင်မရာတွေပါတာကြောင့်သူ့ရောက်ရာပတ်လည်ကနေရာတွေကိုတိုက်ရိုက်ပြသနိုင်တဲ့အတွက်လူတွေမသွားနိုင်တဲ့နေရာတွေကအခြေအနေတွေကိုဘေးကင်းကင်းမြန်မြန်ဆန်ဆန်နဲ့လေ့လာဆန်းစစ်နိုင်မှာဖြစ်ပါရယ
် Le potenzialità di Swot non si fermano qui grazie alla partnership con Reply che si occupa di sviluppare
l'intelligenza artificiale အများကြီးရှိပါတယ် Spot ရဲ့ AI ဉာဏ်ရည်သူ့ကိုဖန်တီးတဲ့ Reply နည်းပညာလုပ်ငန်းကြီးကြောင့်တခြားစင်ဆာအမျိုးအစားတွေတီထွင်ထည့်သွင်းထားနိုင်ပါတယ်စေယုတ်ကရိုက်ကူးမှတ်သားတဲ့ချက်လက်တွေကိုချက်ချင်းသုံးသပ်ပြတာမျိုးလက်ရှိမမြင်ရပေမဲ့နောက်ဖြစ်လာနိုင်တဲ့အခြေအနေတွေကိုသုံးသပ်ပြတာမျိုးတွေလုပ်နိုင်ပါတယ်မထူးပေါ်ရသေးတဲ့နေရာတွေကအတိုက်အတာတွေရိုးရင်းပျက်စီးမှုအခြေအနေဘယ်လောက်ရှိနေသလဲနောက်လူတွေသွားဖို့ပတ်ဝန်းကျင်နေထားအခက်အခဲဘယ်လောက်ရှိသလဲဆိုတာမျိုးတွေအထိတွက်ချက်နိုင်ပါတယ်
အခုလိုအစ်မြင့်ရှေပြေနည်းပညာသုံးခွေးဆက်ရုပ်နဲ့ပွန်ပေမြို့ဟောင်းကြီးရဲ့သွာလာဖို့ခက်ခဲနေသေးတဲ့နေရာတွေမြေအောက်နေရာတွေကိုလေ့လာဆောင်ကြည့်မှတ်တမ်းတင်နေတယ်လို့သုံးဖက်မြင့်ရုံလုံးကျစကန်လုပ်နိုင်တဲ့ laser scanner တပ်ထားတဲ့မောင်းသူမဲ့ drone ရင်နဲ့လည်းကောင်းငင်ကနေအခြေအနေတွေကိုလေ့လာနေပါဗျ
El primo laser scanner volante
presente sul mercato, perché ha tutta una serie di innovazioni tecnologiche che lo distinguono da un normale drone.
Sicuramente potremmo compiere un laser scanner più pare. Tama drone gini ne metto tutta la nipigna di due miei pavare. Tu vada a piantare tua la nebbia, piantare tua la nebbia di sciallo, come in anibro pari miliare su ragù. ਦੇਇਕ ਮੱਟਾਂ ਟੇਨੀ ਵਾਰੇ ਕੈਮਰਾ 5 ਸੂ ਗਾ ਯੈਕੂ ਨੀ ਰਾਲੀ ਗੂ ਤੱਸਾਈ ਨੇ ਕਲਾਉਡ ਥੇ ਮਾ ਅਚੇਨ ਨੇ ਟਪੀ ਨੀ ਮੱਟਾਂ ਟੇਨ ਤੈਂ ਪੀ ਵਾਰੇ
ਮਾਂਦੂ ਮੇ ਡਰੋਨ ਯੈਨ ਗੋ ਅਵੇ ਗਾ ਨੀ ਠੈਂ ਛੌ ਫੋ ਮ ਲੋ ਰੇ ਅਪੀਨ ਪਿਆਨ ਤਾਂ ਤਵਾ ਨੇ ਯੇ ਨੇ ਬੈਟਰੀ ਗੌਨ ਨੋ ਮੇ ਸਰਾ ਗੋ ਲੇ ਤੂ ਅਲੋ ਲੋ ਤੀ ਆਂ ਲੋ ਠਾਰੇ ਅਜੈ ਬੈਟਰੀ ਗੌਨ ਗਾ ਨੀ ਬੀ ਸੋ ਯੇ ਤੂ ਨਿਆ ਗੋ ਤੂ ਪਿਆਨ ਸੈਂ ਤਾ ਲਾ ਮਾ ਫਿਟ ਪਾਰੇ ਸੈਂਸਰ ਨੀ ਪਿਆਨਿਆ ਰੇ ਤੌਂ ਬੈ ਮੇ ਜੌਂ ਲੌਂ ਜਵਾ ਮੇ ਨਾਈ ਨੇ ਲੇਜ਼ਰ ਨੀ ਪਿਆਨਿਆ ਰੇ ਕੈਮਰਾ ਰੇ ਜਾਂ ਡਰੋਨ ਗਾ ਨੀ ਮੱਟਾਂ ਟਿੰ ਬੀ ਰੇ ਅਛਲੇ ਟ੍ਰੀ ਗੋ ਟ੍ਵੈ ਛੈ ਪੀ ਰੋ ਲੋ ਅੱਟੇ ਡਾਟਾ ਟ੍ਵੈ ਛੈ ਮੂ ਰੇ ਸਿਸੇ ਮੂ ਰੇ ਠੇਂ ਤੈ ਮੂ ਰੇ ਗੋ ਲੌ ਨਾਈ ਮਾ ਫਿਟ ਪਾਰੇ ਇਕ 150 ਲੌ ਚੇ ਵੇ ਨੇ ਸ਼ੀ ਹਾਂ ਤੁਰੀ ਦਨਾ ਨੀਆ ਜੀ ਮਾ ਅਖੂ ਲੋ ਨੌ ਸੌਂ ਬੋ ਨੀ ਪਿਆਨਿਆ ਰੇ ਗੋ ਅਤੌਂ ਪਿਉ ਰੇ ਅਟ੍ਵੈ ਤੀ ਲੋ ਰੇ ਅਛਲੇ ਅਲੇ ਅਟੀ ਚਾ ਗੋ ਤੀ ਆ ਨਾਈ ਨੇ ਲੋ ਸ਼ੀ ਹਾਂ ਤੁਰੀ ਦਨਾ ਪਿਆਨਿਆ ਸ਼ਿਨ ਰੇ ਬੀ ਤੁਕਾ ਰੇ ਗਾ ਪਿਓ ਬਾਰੇ ਪੌਂਪੇ ਆਰਕੀਓਲੋਜੀਕਲ ਪਾਰਕ ਲੋ ਤਮਤ ਠਾਰੇ ਦੀ ਨੀਆ ਜੀ ਗੋ ਨੌ ਸੌਂ ਬੋ ਨੀ ਪਿਆਨਿਆ ਅਤੌਂ ਪਿਉ ਰੋ ਯੇ ਸ਼ੀ ਠੇਂ ਤੈ ਨਾਈ ਮੋ ਸੀਮਨ ਗੇਂ ਚਾ ਸੌਂ ਯੇ ਨੀ ਬੀ ਮੇ ਚੁਆਂ ਚਿਨ ਪਿਆਨਿਆ ਸ਼ਿਨ ਰੇ ਨੀਆ ਮਾ ਸੈ ਯੌ ਟ੍ਵੇ ਨੇ ਅਸਾ ਠੋ ਤਵਾ ਮਾ ਮਹੋ ਫੂ ਲੋ ਟਾਵਿਨ ਸ਼ੀ ਤੁਰੇ ਗਾ ਪਿਓ ਬਾਰੇ
l'importante è di usare la tecnologia lì dove serve.
Pompe Shehong Area Tendenye Project တွေ lowate niya re ma di pinya ko tong cha nai mu yee ji ba de. Lu re ga raw ma shi ma phit lowat ni ma phit ba de. Da jaw di niya ko set yauk khwe de myo de ne thain thain sao sao ta myo raw ba raw ma phit la ma ma hauk ba u. Set yauk twe ko be a ko bo chanaw lo ma yi ywe tha ba u.
ဆက်ရုပ်တွေကိုပဲအာကိုသွားမှာမဟုတ်ပေမဲ့တချိန်ကချော်ရီတွေဖုံးခဲ့တဲ့ဒီမျိုးဟောင်းကြီးနေရာကိုအထီးရောက်ဆုံးတူးဖို့ပြင်ဆင်ထိမ့်သိမ်းမွမ်းမံမှုတွေလုပ်နိုင်ဖို့အတွက်ပွန်ပေမျိုးဟောင်းတာဝန်ရှိသူတွေကရှေ့ပြေးနည်းပညာကုမ္ပဏီတွေနဲ့ပေါင်းပြီးတော့လေလာစူးစမ်းမှုတွေဖန်တီးမှုတွေလုပ်နေကြပါတယ်ရှင်ကျွန်မဆုမြတ်ပါမှာ
မဆူမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်။အခုဆက်ပြီးတော့မေယေသနာကျော်တင်ဆက်ထားတဲ့အတတရအောင်သတင်းလွှာအစီအစဉ်ကိုရှုစားနားဆင်ကြအောင်ပါရှင
်။မင်္ဂလာပါရှင်။အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေ။ကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေချင်းပေါ်ကြောကြားသူတွေနဲ့အနုပညာလောကကသတင်းတူတူရာတွေကိုတက်တက်ရောင်သတင်းမှာမှပြောပြပေးသွားပါမယ်။ကျွန်မအေးသနာကျော်ပါ။ဖရတန်နိုင်ငံမှာနွေရာသီရဲ့အရေးကြီးဆုံးပွဲလမ်းတစ်ခုဖြစ်တဲ့ Royal Ascot မြင်းပွဲမှာတော့ Ladies Day at Royal Ascot တောင်ဝင် Ascot ပွဲတော့ဂုံတရရှိအမျိုးသမီးများနေမှာတွေ့ရတဲ့အုပ်ထုပ်တွေကတော့သူထက်ငါအပြိုင်ပါပဲ။ထုံနှင်းစင်လာရဒီနေ့မှာကတကယ့်အပြန်စားတစားစင်ထားတဲ့ခေါင်းဆောင်အုပ်ထုပ်တွေဝစ်ဆုံတွေကိုပြိုင်ဆိုင်ဝစ်ကြတာဖြစ်ပြီးတော့အင်္ဂလန်ဘတ်ရှဲနယ်မှာရှိတဲ့နှစ်စဉ်ကျင်းပနေကြမြင်းပွဲရဲ့ကြာသာရင်းနေမှာဒီလိုဝစ်ဖို့ထုံနှင်းစင်လာလို့ဖြစ်နေတာပါဒီပွဲစီစဉ်သူတွေကတော့တရားဝင်စီကံတက်မှတ်ထားတာမျိုးမဟုတ်ပါဘူးဒီနေ့တော့ဒီပွဲကိုဗြိတိရှ်ဘုရင်မကြီးအလစ်ဇဘက်တက်ရောက်မလာဘဲနဲ့သူ့ရဲ့ညီမတော်မင်းသမီးအန်ကပဲတက်ရောက်ခဲ့ပြီးသူကမြင်းပြိုင်ပွဲမဆခင်တော်ဝင်မိသားစုတွေလှည့်လည်တဲ့တန်းကိုရှေ့ဆုံးကနေရထလုံးပေါ်ကဥဆောင်ပေးခဲ့ပါတယ်။ဒီပြိုင်ပွဲမှာရွှေဖလားဆုပေးတာဖြစ်ပါတယ်။ဒီပွဲကိုလာရောက်မယ်ဆိုရင်တော့သူတို့တတ်မှတ်ထားတဲ့ဝစ်စားဆင်မှုပုံစံအတိုင်းဆင်ရင်ကြရပါတယ်။တော်ဝင်အတိုင်းဝိုင်းထုံနှန်းဆင်လာရအမျိုးသားတွေကမနက်ခင်းဝစ်ဆုံဝင်ရပါတယ်။ဒီမှာအပေါ်တဲ့ဝစ်စကော့ရဲ့နောက်ပြီးတော့လေဇီးနက်တိုင်းရဲ့အုတ်ထုပ်ရဲ့ပါရပါတယ်။မျိုးသမီးတွေဆိုရင်အုတ်ထုပ်ဆောင်ရပါတယ်အုတ်ထုပ်ရဲ့အောက်ခြေကအနည်းဆုံး၄လက်မှအပြားရှိရပါတယ်ဝစ်ဆုံကလည်းတိတ်ကြီးတူတဲ့ဝစ်ဆုံဖြစ်လို့မရပါဘူးရှင်မက္ကဆီကိုနိုင်ငံမှာတော့အစားအသောက်ရင်ကျင်းမှုကျောင်းသားတွေထူးထူးခြားခြား fashion show တစ်ခုကျင်းပခဲ့တာပါအစားအစာတွေနဲ့ဖန်တီးထားတဲ့ fashion အဝတ်အစားနဲ့ fashion show ကိုဇွန်လ18ရက်နေ့ကမက္ကဆီကို City မြို့တော်မှာကျင်းပခဲ့တာဖြစ်ပါတယ်ဟင်းချက်ရဲ့အသုံးများတဲ့ပစ္စည်းတွေဖြစ်တဲ့အင်ယုတ်တီအသီးကျောက်တွေနောက်ပြီးကိုကိုကက်စင်းနဲ့စတဲ့ပစ္စည်းတွေနဲ့မြို့ပြဝတ်စုံတွေဖန်တီးပြသထားတာဖြစ်ပါတယ်။မက္ကဆီကိုစီတီဆိုဝါနာကလိုက်စတာတက္ကသိုလ်ကဖက်ရှင်ရှိုးကိုမြို့ကျွားတဲ့ဂီတာတွေအကတွေနဲ့ကျင်းပခဲ့ပါတယ်။ဖက်ရှင်ရှိုးပြီးတော့အဲ့ဒီဖက်ရှင်ဝတ်ထည်တွေကိုသူတို့တက္ကသိုလ်ကပြကန်းမှာပြထားခဲ့ပါတယ်ရှင်။Netflix online ရုပ်သံလိုင်းမှာလူကြည့်အများဆုံးကိုရီးယားရုပ်သံဇာတ်လမ်းတွေကကစားနေတကယ်ဖြစ်လာပါတော့မယ်။ Netflix မှာလည်းအပေါဆုံးစုတွေလည်းတတိကြီးရထားလို့အခုနောက်ထပ်ကားရဲဆက်ပြီးရိုက်ကူးဖို့ရှိတဲ့ Squid Game ရုပ်သံဇလန်တွေကကစားနည်းတွေကိုအပြစ်မှတကယ်ရှင်ပြိုင်နိုင်မှာဖြစ်ပါတယ်။အဲ့ဒီရှင်ပြိုင်မှုကိုရိုက်ကူးထုတ်လို့မဲ့ Reality ရုပ်သံအစီအစဉ်ကိုထုတ်လို့နေတာပါ။ Squid Game ရုပ်သံဇလန်တွေကကစားနည်းတွေကိုအပြစ်မှတကယ်ပြိုင်ပွဲလုပ်ပြီးတော့ရိုက်ကူးပြသမှာဖြစ်ပါတယ်။အဲ့ဒီကစားနည်းကို Squid Game The Challenge လို့နာမည်ပေးထားပြီးတော့ရှင်ပြိုင်သူ456ဦးပါဝင်ရပါမယ်။ဇလန်နစ်မှာတော့ကစားပွဲရှုံးရင်အသက်လည်းဆုံးရှုံးရတာပါ။ဒီ reality ရုပ်သံအစီအစဉ်မှာတော့တည်ဆုံးရတာမျိုးမဟုတ်ဘဲနဲ့အလွန်ဆုံးဖြစ်ရင်ဒေါ်လာ 4.56 တန်းပဲမရမှာဖြစ်ပါလေ။ဒီကစားနည်းမှာအနိုင်ရတဲ့သူကအဲ့ဒီဒေါ်လာ4တန်းခွဲကျော်ရမှာမလို့ရုပ်မြင်သံကြားမှာပြသမယ်။ပြိုင်ပွဲရုပ်သံအစီအစဉ်မှာပေးဖို့တင်ရစုကြည့်ရဲအမြင့်ဆုံးစုကြည့်လည်းဖြစ်ပါလေ။ဇလန်တွေ10ခုဖြစ်ရိုက်ကုန်မယ်ပြိုင်ပွဲမှာမူရင်းဇလန်တွေကကစားနည်းတွေရောကစားနည်းအသစ်တွေရောပါမှာဖြစ်ပါတယ်ဒီအစီအစဉ်ကိုဗြိတိန်နိုင်ငံမှာရိုက်ကုန်မှာဖြစ်ပြီးတော့လောလောဆယ်တော့အင်္ဂလိပ်စကားပြောတဲ့သူတွေကိုပဲပါဝင်မှုရွေးထားပါတယ်ရှင် Took my crew to Japan party like Kardashians took my besties to LA where the girls like to play we put our hoodies on in Philly where we started acting sillyTaylor said that's where we find it. ဒီတက်တရောင်တင်းလောင်းအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလောင်းကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
မေသနာကျော်စီစဉ်တင်ဆက်ထားတဲ့တတက်ရောင်သတင်းလွှာစီရင်ကိုကြည့်ရှုခဲ့ရတာဖြစ်ပါတယ်။တင်းလာနေညရဲ့အပတ်စဉ်ကဏ္ဍစီစဉ်တွေကတော့ဒီလောက်ပါပဲရှင်။အခုထုတ်လွှင့်ပေးခဲ့တဲ့စီစဉ်တွေကိုမနက်ဖြန်အင်္ဂါနေ့မနက်ခင်းမှလည်းတိလဲပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်တဲ့အတွက်ပြန်ပြီးတော့နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့တင်းလာညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုဦးတင်မောင်တန်းကဆက်ပြီးတော့ပြောပြပေးပါမယ်ရှင်။
နိုင်ငံတော်အတိုင်းမင်္ဂတော်ဆန်းစုကြည်ကမွေးနေ့ဆုတောင်းပေးကြတဲ့ပြည်သူတွေကိုကျေးဇူးတင်ကြောင်းကျမရေကူးဆိုင်ရှာဖို့နဲ့အချင်းချင်းကူညီရိုင်းဖင်းကြဖို့ပြည်သူတွေစီကိုသတင်းစကားပါလိုက်ပါတယ်ဒီကနေ့တော့ဆန်းစုကြည်ပေါ်ဆွဆွဲခဲ့တဲ့ရဟယင်ငါရမှုဆရာအခရီအမှုကိုဆက်လက်ကြားနာနေချိန်မှာယုံချင်းမတိုင်မီသူရှိတဲ့တွေကမွေးနေ့ပွဲကျင်းပပေးခဲ့ရမှာအခုလိုသတင်းစကားပါခဲ့တာဖြစ်တယ်လို့နေပြည်တော်တရားရုံးနဲ့နီးစပ်သူတွေစီကသတင်းရရှိပါတယ်မွေးနေ့အတွက်ရှင်းနေတွေယူလာပေးတာတွေကိုအတိုင်းမင်္ဂန်ကခွဲဝေစားတော့ကြဖို့သူ့အနီးနားကလူတွေကိုပြန်လဲဝေပေးခဲ့တာမြင်ရတယ်လို့တရားရုံးနဲ့နီးစပ်သူက VOA ကိုပြောပါတယ်။နိုင်ငံတော်အတိုင်းမင်္ဂန်ပုတ်ကိုဒေါအောင်ဆန်းစုကြည်ပေါ်ဆွဆွဲထားတဲ့ရဟယင်ငါးမှုဆရာအခရီအမှုကိုနေပြည်တော်တရားရုံးမှာဒီကနေ့ဆက်လက်ကြားနာခဲ့ပါတယ်။တဘောမဘေးကူညီရေးဆိုင်ရာအတွက်အီတလီနိုင်ငံတို့ရဟယင်တစင်းဝယ်ယူရမှာလှုပ်ထုံလုံနည်းနဲ့မညီတာကြောင့်နိုင်ငံဘာသာကိုဆုပ်ရှုပ်စေတဲ့ဆိုပြီးအခရီးအမှုနဲ့ဆွဆွဲခဲ့မှုပါဖြစ်ပါတယ်။ဒီကနေ့ရုံးချိန်မှာစစ်ကောင်စီရဲ့တရားလိုပြတ်သက်တဲ့အနေနဲ့လူကပြန်ဒုတိယဝန်ကြီးဟောင်းဦးစိုးအောင်ကိုအမှုအတွက်ရှင်းနေတွေကအပြန်အလှန်မေးခွန်းတွေမေးမြန်းခဲ့ပါတယ်။ပြီးခဲ့တဲ့2022ခုနှစ်အတွင်းမှာမြန်မာနိုင်ငံပါဝင်ကမ္ဘာနိုင်ငံ၅နိုင်ငံကအကျပ်အတည်းတွေကြောင့်ဖြစ်ပေါ်လာခဲ့တဲ့ဥပ္ပဲအိမ်မဲ့ဒုက္ခသည်တွေရဲ့အရေးအတွက်ဟာကမ္ဘာတစ်ဝှမ်းဒုက္ခသည်စုစုပေါင်းရဲ့80ရာခိုင်နှုန်းနီးပါးရှိကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုပ် UNHCR ရဲ့အစိုးရကစားမှာဖော်ပြပါတယ်။ဒုက္ခသည်အများဆုံးနိုင်ငံတွေဆင်းမှာဆီးရီးယား၊ဗင်နီဇွဲလား၊အာဖဂန်နစ္စတန်၊တောင်ဆူဒါန်နဲ့အတူမြန်မာနိုင်ငံလည်းပါဝင်နေပါတယ်။အာဏာသိမ်းပြီးခရက်ကဒုက္ခတွေကြုံတွေ့နေကြတဲ့လူပေါင်း3သိန်းဝန်းကျင်ကိုကူညီနိုင်ခဲ့ပေမဲ့အခက်ခဲတွေကိုကြီးကြီးမားမားရင်ဆိုင်နေရဆဲဖြစ်တယ်လို့ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုပ်မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ်ကဒီနေ့ဒုက္ခသည်များနေ့မှာပြောကြားလိုက်ပါတယ်။ကမ္ဘာပေါ်ကအကြီးအမားဆုံးစွမ်းအင်ကုမ္ပဏီကြီးဖြစ်တဲ့တိုလက်ရေနံကုမ္ပဏီနည်းနဲ့မြန်မာနိုင်ငံကအာဏာသိမ်းစစ်ကောင်စီကိုငွေကြေးတွေဆက်လက်မပေးနိုင်အောင်တားပြစ်ပေးဖို့ပြစ်သစ်အစွာကိုမြန်မာနဲ့နိုင်ငံတကာလူမှုအဖွဲ့အစည်းတွေကဝိုင်းဝန်းတောင်းဆိုလိုက်ကြပါတယ်
တင်လာနေတဲ့သတင်းကြီးချုပ်ကိုဦးတင်မောင်တန်းပြောပြပေးကြတာဖြစ်ပါတယ်။ဒီနေ့အတွက်အစီအစဉ်ထုတ်လွှင့်မှုကတော့မတ်ဆူမွန်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ El Santo နဲ့ Rod McLean တို့ဖြစ်ကြပါတယ်။ဒီနေ့ညအတွက်အစီအစဉ်မှုအဖြစ်ကျွန်မအီတန်စင်ကတာဝန်ယူတင်ဆက်ပေးကြတာပါ။အခုထုတ်လွှင့်ပြီးတဲ့အတန်လွှင့်အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည7:00နာရီကနေ 17:00 နာရီမှာလည်းတစ်လှည့်ပြန်ပြီးတော့နားဆင်နိုင်ပါတယ်။ VOA စင်ကိုနားတော်တာဆင်ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.